Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ VOA American Dance ရဲ့2018ခုနှစ်စက်တင်ဘာလ20ရက်စာသားပေးနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်လေးကို KLOS 923 9433 6953တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းတစ်ချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါ
။ကျွန်တော်ကတော့ကြော်စင်သာပါ။တရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ဖို့အမျိုးသမီးတူရဲ့ဆူဆော်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကမေးမြန်းစကားပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဆွေးနွေးပွဲပြန်ဆဖို့အဆင်သင့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ဖီယိုကပြောလိုက်ပါတယ်။မွတ်စလင်အမျိုးသားတွေကတလက်ကိုသုံးရင်ပြောပြီးဇနီးတဲ့ကွာရှင်ဝင်ပြုထားတဲ့ delay ကိုအိန္ဒိယအစိုးရကအမင်းထုတ်တားမြစ်လိုက်ပါတယ်။ဒီလိုအရေးကြီးသတင်းတွေကိုဒေါက်တင်မြူးသနဲ့သူပြောပြမှာဖြစ်ပါတယ်
။ကောင်းပါပြီခင်ဗျာ။သတင်းတွေပြီးရင်ထုတ်လိုက်မယ့်သတင်းဆောင်မတွေလည်းမြန်မာနိုင်ငံနဲ့ ICC ရေးကိစ္စပေါ်လူမျိုးတွေတက်ပြမှုဒါစီကုလအထူးကိုယ်စားလှယ်ကဘာပြောပါသလဲ။
Like today concerns the case of Myanmar. Why not to make sure that the Security Council, where I should say,
အခုကိုယ်စားလှယ်အဒမဒီယန်ပြောဆိုချက်အပြည့်စုံကိုကြားကြရပါမယ်။အဲဒီလိုကြည်ကြဲနဲ့ပြောဆိုနေကြတဲ့ ICC အသံတွေထွက်နေတဲ့အပေါ်အမြင်တွေမြန်မာနိုင်ငံမှာရောက်နေတဲ့ကြီးတဲ့နိုင်ငံသားရဲ့ဝင်ကြီးရဲ့ခီးစဉ်ပေါ်သုံးသပ်ချက်နဲ့ဖက်အန်ထောင်ဖောက်ပြေးသူတွေကလွတ်နေတဲ့အကျဉ်းသားတွေကိုပြန်ဖမ်းမိဖို့လှုံ့ဆော်နေတဲ့နောက်ဆုံးအကျဉ်းတွေကိုလည်းသိရပါမယ်။နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့နိုင်ငံပုံမှန်အစီအစဉ်တွေနဲ့အတူတရင်ဘက်စင်ကနာရီပြည်ဦးကျော်ဇန်သားရဲ့မြန်မာရေးသူနှက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်ဇန်သားနဲ့တော်ခင်မြတ်တတို့ကပြောပြပါမယ်ခင်ဗျာ။
တရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံထားရသူ Brett Kavanaugh ကဆက်ကြောတဲ့မင်းကလေးတယောက်ကိုဟိုလွန်ခဲ့တဲ့36နှစ်နှစ်ယောက်စလုံးအထက်တန်းကျောင်းမှာရှိနေတုန်းလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်။အဲဒါကြောင့်အဲ့ဒီအမျိုးသမီးကအခုထိကြောက်စိတ်ဝင်နေရတယ်ဆိုတာကိုစဉ်းစားလို့တောင်းမရနိုင်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ Kavanaugh ကိုတရားရုံးချုပ်ရသက်ပံတရားသူကြီးအဖြစ်ခံထားရေးကြားနာနေတဲ့အထက်လွှတ်တော်တရားစီရင်ရေးကော်မတီရှေ့မှောက်လာမဲ့တင်းနှင်းလာနေကြရင်ဆွဆွဲသူ Christine California စစ်ကြီးညာပါမခခရစ်စတင်ဖော့ဒ်ကပြဆိုလိမ့်မယ်လို့သူမျှော်လင့်တယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်။အခုခါအသက်50နှစ်ရှိပြီဖြစ်တဲ့အဲ့ဒီအမျိုးသမီးကိုသူမြင်တွေ့ကျင်တယ်သူဘာပြောမလဲဆိုတာကြားကျင်တယ်ပေါ်မလာဘူးဆိုရင်တော့သူ့အတွက်ကံမကောင်းဘူးလို့လည်းမစ္စတာထရမ့်ကပြောပါတယ်။ခရစ်စတင်ဖော့ဒ်ရဲ့ရှင်းလင်းရေးကသူမှမထွက်ဆိုခင် FBI ကအရင်စစ်ဆေးပါလို့တောင်းဆိုကြပြီမဲ့သမ္မတထရမ့်နဲ့အထက်လွှတ်တော်ကျန်းမာရေးကော်မတီကိုကြီးစိုးထားတဲ့ Republican တွေကမလို့အဖူးလို့ပြောဆိုနေကြပါတယ
်။ဒီသတင်းပတ်တဲ့တောင်းနဲ့မြောက်ကိုရီးယားခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ရဲ့အရေးပါတဲ့တန်ဋိဌာန်ချမှုတွေအတွက် American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကကြိုဆိုလိုက်ပါတယ်။ကိုရီးယားနဲ့နိုင်ငံခြားကောင်းဆောင်နေကြရရှိတဲ့ပြည်ပြည်ဆောင်တဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကသာတူညီတဲ့အတိုင်းအတာတွေနဲ့လှုပ်ဆောင်ပေးမယ်ဆိုရင်မြောက်ကိုရီးယားရဲ့လက်နက်ဆိုင်ရာလုပ်ငန်းတွေအားလုံးကိုဖျက်သိမ်းပေးမှာဖြစ်ကြောင်းမြောက်ကိုရီးယားကကြေညာခဲ့တာပါနိုင်ငံခြားရေးဝန်ကြီးပေါ်ပီယိုကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုကိုရှေ့သတင်းပတ်ထဲနယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထရီနီလာဒါမတူးနဲ့တွေ့ဆုံဖို့ဖိတ်ကြားခဲ့တယ်လို့ဗိုလ်တော်ဘူးနေမှာပြောပါတယ်ဒါပြင်ဩစတြေးလျနိုင်ငံမှာမြောက်ကိုရီးယားဆိုင်အမေရိကန်အထူးတန်တမာနဲ့တက်နိုင်နေတဲ့အစောဆုံးတွေ့ဆုံဆွေးနွေးဖို့အတွက်မြောက်ကိုရီးယားကိုယ်စားလှယ်တွေကိုပါဖိတ်ကြားခဲ့တယ်လို့ပြောပါတယ်ဒီလိုလှုပ်ဆောင်မှုကမြောက်ကိုရီးယားခေါင်းဆောင်ကင်ဂရီပြုခဲ့တဲ့အတိုင်း2021 January လရဲ့အဆုံးသတ်မဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အမြန်ဖျက်သိမ်းရေးလုပ်ငန်းစဉ်တစ်လျှောက်အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးတွေပြောင်းလဲဖို့ညှိနှိုင်းဆွေးနွေးမှုရဲ့အစဖြစ်သတ်မှတ်မှာဖြစ်ကြောင်းလည်းပြောပါတယ်ဒါဟာကိုရီးယားကျွမ်းကျင်ဒေတာတာရှိတင်းရင်အေဂျင့်အောင်မြောက်ကိုရီးယားကလှုပ်ဆောင်မှုဖြစ်ကြောင်းလည်းဝန်ကြီးပေါ်ပီယိုရဲ့ကြေညာချက်မှာဖော်ပြပါတယ်မြောက်ကိုရီးယားသူ့ရဲ့ရုံကြောင်ဓာတ်ပေါင်းပုံကိုပိတ်ပစ်ဖို့နဲ့ဒုံးကျည်အင်ဂျင်စမ်းသက်စခန်းနဲ့ပစ်စင်ကိုနိုင်ငံတကာကျွမ်းကျင်သူတွေရှေ့မှောက်မှာပဲအပြီးတိုင်းပိတ်ပစ်မယ်လို့ကတိပေးကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့သုံးရက်ကြာထိပ်သီးဆွေးနွေးပွဲအပြီးမှာခေါင်းဆောင်တို့ကညင်ညာခဲ့တာဖြစ်ပါတယ
် IS နဲ့ Al-Qaeda တို့လိုအကြမ်းဖက်အဖွဲ့တွေအပေါ်ထိုးစစ်ကြီးတွေဆင်နွှဲပြီးသူတို့စီကနိုင်ငံတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီမဲ့အဲ့ဒီအကြံဖက်အဖွဲ့တွေရဲ့ကွင်းဟာပုံမူကြီးထွားလာနေတယ်လို့အကြံဖက်မှုတံပြန်ရေးအမေရိကန်အရာရှိကပြောကြားလိုက်ပါတယ်။ IS Al-Qaeda နဲ့သူတို့ရဲ့အဆက်အနွယ်တွေဟာပြတ်သားကြံ့ခိုင်ပြီးအခြေအနေလိုက်ပြောင်းလဲလှုပ်ဆောင်နိုင်ကြတယ်တွေ့ရတယ်လို့အကြံဖက်မှုတံပြန်တိုက်ဖြတ်ရေးအမေရိကန်ပူးပေါင်းဆောင်ရွက်ရေးအရာရှိ Nathan Saleh ကဗိုလ်ထုနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။ဒီအကြံဖက်သမားတွေဟာအီရတ်၊ဆီးရီးယား၊ဆိုမာလီယာနဲ့တခြားနေရာတွေအနှံ့မှာအစီမြင့်လာတဲ့တံမြန်တိုက်ခတ်မှုတွေကိုခုခံနိုင်အောင်လိုက်လျောညှိထွေလုပ်ထားကြတယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်တဲ့2019အကြမ်းဖက်မှုဆိုင်ရာအစည်းအဝေးကဒါမှမဟုတ် IS နဲ့ Al-Qaeda တို့ဟာ သမယောကြစီရရနှင်းနှင်းမှုတွေကိုရှောင်ကွင်းပြီးအလံဝေးထောက်ခံသူတွေသူတို့နည်းသူတို့ဟန်နဲ့တိုက်ခိုက်ကြဖို့အင်တာနက်ကတဆင်ဆုံဆော်နေရတယ်။အင်အားပုံမူယောနေသွားလာတယ်လို့ဆိုထားတာဖြစ်ပါတယ်။2019ခုနှစ်အတွင်းအကြမ်းဖက်တိုက်ဖျက်မှုနဲ့အကြမ်းဖက်မှုကြောင့်သေဆုံးရသူအရေအတွက်ရောပါသွားခဲ့ပေမဲ့အီရန်နိုင်ငံဟာကမ္ဘာတစ်လျှောက်အကြမ်းဖက်မှုတွေကိုအပြစ်နေစေဖြစ်တယ်လို့ဆာလီယာဆိုပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရိုင်းနားပြည်နယ်ကိုဗုဒ္ဓဘူးနေမှာတွားရောက်ပြီး Florence Hurricane မုန်တိုင်းကြောင့်အပျက်စီးတွေနဲ့ကယ်ဆယ်လုပ်ငန်းအခက်အခဲတွေကိုလေ့လာပါတယ် Florence Hurricane မုန်တိုင်းဒဏ်ခံရသူတွေရဲ့ဆုံးရှုံးမှုတွေကိုဘယ်တော့မှမေ့မထားပဲအတူရက်တည်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားမိသားစုအလုံးကလည်းကူညီဖို့အသင့်ရှိတာမျိုးပြန်ပြီးနှလန်းထူလာကြမှာဖြစ်ကြောင်းသမ္မတထရမ့်ကမြောက်ကိုရိုင်းနားပြည်နယ် Cherry Point ကဒေတာစခန်းကိုရောက်ရောက်ချင်းပဲပြောကြားခဲ့တာပါသမရဟာမုံတိုင်းတန်အစိုးဆုံးခံခဲ့ရတဲ့နယူးဘန်မျိုးလေးကိုသွားပြီးဒေတာဂန်တွေကိုစားစရာတွေပေးခဲ့တယ်လို့အချင်းတွေတွေကိုယဉ်နီးနီးမေးမြန်းပြီးအားပေးစကားပြောကြားခဲ့ပါတယ်။ဖလော်ရင်စ်မုံတိုင်းကြောင့်လူအနည်းဆုံး35ဦးသေဆုံးပါတယ်။မြက်ကရိုလိုင်းနားပြည်နယ်ရင်းမှာရှိတဲ့မြို့တွေမှာရှင့်တွေနဲ့ဖုံးလွှမ်းနေတယ်လို့ရေစိုးတွေနဲ့ပြည့်နေပြီးရေကြီးရေရှမ်းမှုတွေရှိနေပါတယ်။ဒီသတင်းပတ်တွင်ရေပိုကြီးလာနိုင်တယ်လို့လည်းပြည်နယ်တလုံးမှာအာဏာပိုင်တွေကဒေတာဂန်တွေကိုသတိပေးထားပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6753နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ကိုင်လိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါရှင်မြို့ရာဗီယိုဒရင်းကိုဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားဝန်ကြီးဂျယ်မီဟန်တာရိုဟင်ဂျာပြည်ပခန့်ကိုလေ့လာဖို့ရခိုင်ပြည်နယ်ကိုဒီကနေ့သွားရောက်ပါလိမ့်မယ်စစ်ဘက်အရဘက်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ဘလူးနေကမြန်မာနိုင်ငံကိုရောက်ရှိလာတဲ့မစ္စတာဟန်ကဒီနေ့ကြာခီးစဉ်တွင်ရိုဟင်ဂျာပြည်ပခန့်ကိုကိုရင်ကိုကြလေ့လာမယ်လို့သူရဲ့ Twitter စာမျက်နှာမှာဖော်ပြထားတာပါပင်ရရှိဖို့ထပ်ပြရတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးသက်ဖြတ်မှုအတွက်မြန်မာစစ်တပ်ဗိုလ်ချုပ်ကြီးတွေကိုတရားစွဲဆိုရေးတိုက်တွန်းထားတဲ့ကုလသမဂ္ဂစုံစမ်းရေးမှုတွေရဲ့အစီရင်ခံစာထွက်လာပြီးတဲ့နောက်တနည်းမှာပဲဗြိတိန်နိုင်ငံသားရဲ့ဝန်ကြီးရဲ့မြန်မာနိုင်ငံခီးစဉ်ဖြစ်လာတာပါမြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအစီရင်ခံစာကိုကန့်ကွက်ထားသလိုရိုဟင်ဂျာဆွဲအသွုံနှုတ်မှုလည်းလက်သင့်မခံပါဘူးဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဟာနိုင်ငံရေးအကျဉ်းသားများကိုဂုဏ်ပြုတဲ့ပြတိုက်ကိုသွားရောက်ခဲ့ပြီးနိုင်ငံရေးအကျဉ်းသားတွေအရေးနဲ့ထောင်ချခံ Writers တင်းတောက်နှူးရဲ့အရေးကိုအလေးထားဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်တွားရောက်ပြီးတဲ့နောက် Mr. Hunter နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါတယ
်။တရုတ်မြန်မာနယ်စပ်ဒေသဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းပန်ဆိုင်ကျူကုန်းမြို့နယ်6မိုင်ကျော်မှရှိတဲ့ဖိုင်ကောင်းကြီးရွာအုပ်စုထဲမှာဗုဒ္ဓဘူးနေကနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားပါတယ်။တရုတ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကမြန်မာပိုင်းနယ်နိမိတ်ထဲပေးတရားလောက်ဝင်ပြီးဒဏ္ဍာရီတစ်ခုလာခတ်တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။ဒီလိုခတ်ဖို့လုပ်တဲ့နယ်နေအတွင်းဒေသခံတွေဘိုးစင်ပုံဆက်လုပ်ကင်နဲ့မြေတွေပါနေတယ်လို့ပြောပါတယ်။မူဆိုင်ခိုင်အုပ်ချုပ်ရေးမှုကတော့အခင်းဖြစ်တဲ့နေရာကိုဘသူပိုင်နေဆိုတာစစ်စစ်နေပြီးလုံလုံဆိုင်မှာတော့ဒဏ္ဍာရီခတ်တဲ့လုပ်ငန်းကိုရပ်ဆိုင်ခိုင်းထားတယ်လို့ပြောပါတယ်။မြောင်းဖောက်ဖို့အတွက်တရုတ်နိုင်ငံဘက်ကနေမြေကော်ဆက်နဲ့မြေတူးကြတာဖြစ်ပြီးဒီနေရာဘယ်နိုင်ငံပိုင်နေထဲကျန်နေမှာတေချာမသိသေးတဲ့အတွက်လုံလုံဆိုင်မှာတော့မြောင်းဆက်မတူဖို့တားမြစ်ထားတာလို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာပဲ2014ခုနှစ်တုန်းကတရုတ်မြန်မာနယ်စပ်နမ်ခမ်းမြို့နယ်အတွင်းနယ်မြေပိုင်ဆိုင်မှုဆိုင်အငင်းပွားမှုဖြစ်ပွားခဲ့တာဖြစ်ပြီးတရုတ်နိုင်ငံဘက်ကယူနီဖောင်းဝတ်တွေရောက်လာပြီးလယ်နေဧက900လောက်ကိုတိုင်တွေဆိုင်ထုတ်ပြီးသူတို့ပိုင်ကြောင်သတ်မှတ်ခဲ့တာပါ။ဒါကိုနမ်ခမ်းဒေသခံတွေကဆန္ဒပြကန့်ကွက်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့အစိုးရကညှိနှိုင်းဖြေရှင်းခဲ့ရပါတယ်
။တရုတ်လောမြန်မာနဲ့ထိုင်းနိုင်ငံတို့ရဲ့တရားဥပဒေစုမွေးအဖွဲ့တွေဟာမဲခေါင်မြစ်ကျောင်းမှာပြီးခဲ့တဲ့အင်္ဂါနေ့ကစပြီးပူးတွဲကင်းလှည့်ခဲ့ကြပါတယ်။ဒါဟာမဲခေါင်မြစ်မှာဒီလေးနိုင်ငံတို့ရဲ့84ချိန်မြောက်ပူးတွဲကင်းလှည့်တာဖြစ်ပါတယ်။တရုတ်ပြည်ပေါ်သုံးစီးပါဝင်တဲ့ဒီကင်းလှည့်အဖွဲ့ဟာဒေသတွင်းရာဇဝတ်မှုရှော့ချရေးကိုရွေထားတာဖြစ်ပါတယ်။မဲခေါင်မြစ်ကျောင်းတခြားမူရင်းဆေးရောင်းဝယ်မှုကိုပြစ်မှတ်ထားပြီးရွှေတိရစ္ဆာန်ဒေသအပါဝင်အရေးကြီးတဲ့ပတ်ဝန်းကျင်ကသင်္ဘောတွေကိုကြုံရင်ကြုံလို့ရှာဖွေစစ်ဆေးသွားမှာဖြစ်ပါတယ်။မောင်ကိုတိုင်ဖုန်လီမွန်နိုင်ကြောင့်မြေကျောင်းတစ်ချောင်းမှာမုတ်တိချန်စွာရောသွန်းနေတဲ့အတွက်မြေကျောင်းလုံလုံရေးအရေးပေါ်လိုအပ်ချက်တွေလည်းပြင်ဆင်ထားကြပါတယ်2011ခုနှစ်အောက်တိုဘာလကတရုတ်တင်ဘောသားဆက်သူအသက်ခံရတဲ့တင်ဘောပြန်ပေးမှုဖြစ်ခဲ့ပြီးတဲ့နောက်ဒီလိုပူတွဲကင်းလှည့်မှုစတင်ခဲ့တာဖြစ်ပါတယ်
မွတ်စလင်အမျိုးသားတွေအနေနဲ့အိမ်တော်ဘက်ကိုရုတ်တရက်ကွာရှင်းနိုင်တဲ့ဒလိကိုဟန့်တားမယ်။မ ဗဟိုတရားရုံးရဲ့စင်ထုံးချက်ကိုအိန္ဒိယနိုင်ငံမှာနရင်ဒရာမိုဒီအစိုးရကဗိုလ်တော်ဖူးနေမှာအတည်ပြုလိုက်ပါတယ်။အရဘာသာစကားနဲ့တက်လက်လို့၃ချိန်ပြောရုံနဲ့အမျိုးသားတွေကကြောရှင်းနိုင်နေဆိုပြီးခွင့်ပြုထားတဲ့ delay ကိုဟန့်တားခဲ့တာဖြစ်ပါတယ်။အဲ့ဒီ delay ဟာမွတ်စလင်အမျိုးသမီးတွေရဲ့ဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချုပ်ပေါက်တာဖြစ်တယ်လို့အိန္ဒိယရုံးတော်ကဆုံးဖြတ်ခဲ့ပေမဲ့ပါလီမန်ကတနှစ်ကြာမှာအတည်မပြုနိုင်ဖြစ်ခဲ့ပြီးတဲ့နောက်မိုဒီအစိုးရကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့တန်ပေါင်း130သောဆွန်နီမွတ်စလင်တွေဟာမိသားစုပြဿနာနဲ့အငင်းပွားမှုတွေကိုဒီမွတ်စလင်ဥပဒေအရဖြည့်ရှင်းနေကြတာပါဒီမွတ်စလင်ဥပဒေအရတက်လက်၃ချိန်ပြောခြင်းကိုလူကိုယ်တိုင်ပြောစရာမလိုပဲတယ်လီဖုန်းနဲ့ဖြစ်စေ text message ပို့ပြီးဖြစ်စေလူမှုကွန်ရက်မီဒီယာတမျိုးမျိုးကိုတုံးပြီးပြောဆိုနိုင်တာပါအစိုးရကဒီအမိန့်ကိုပါလီမန်ကနေအတည်ပြုပေးဖို့ကနောက်ထပ်အချိန်6လထပ်ပေးထားပေမဲ့ဒီကာလအတွင်းချိုးဖောက်မှုရှိခဲ့ရင်တော့အခုချမှတ်တဲ့အစိုးရအမိန့်ရထောင်ဒဏ်၃နှစ်ချမှတ်ပြီးအရေးယူပိုင်ခွင့်ရှိနေပါတယ်ဒီ delay ကိုအင်းကြီးချင်းပါကစ္စတန်ဘင်္ဂလားဒေ့ရှ်အပေါင်းဝင်နိုင်ငံပေါင်း22နိုင်ငံလောက်မှာတားမြစ်ထားပြီးဖြစ်တယ်လို့လည်းအိန္ဒိယတရားရေးဝန်ကြီးရာဗီရှန်ကာပရာဆတ်ကပြောကြားခဲ့ပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါခင်မျိုးသက်တို့ပြောပြသွားတာပါ။အခုတော့သတင်းဆောင်မတွေလက်ရောက်ပါပြီ။အရင်ဆုံးမြန်မာနိုင်ငံနဲ့ ICC အရေးကုလသမဂ္ဂတာဝန်ရှိသူတို့ရဲ့ပြောဆိုချက်ကိုကြည့်အောင်ပါ။မြန်မာနိုင်ငံမှာကျူးလွန်ထားတဲ့ကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတာမမို့နိုင်ငံတကာတရားစီရင်မှုဆိုင်ရာတရားရုံးကနေစီရင်ချက်ချမှတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမဒီယန်ကပြောလိုက်ပါတယ်။လူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာသဘောတူစာချုပ်အနှစ်90ပြည့်အထိမ်းမှတ်ခိုင်နာမတိုင်ခင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့မနေ့ကအထူးသတင်းစာရှင်းလင်းပွဲတွင်သူကအဲ့လိုပြောသွားတာပါ။မတ်ရင်ကျင်နိုင်ကပြောပြပါမယ်ခင်ဗျာ
။1948ခုနှစ်ကပြဋ္ဌာန်းခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှုဟန်တာရေးဆိုင်ရာစာချုပ်မှာမြန်မာအပါအဝင်သဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံပေါင်း149နိုင်ငံရှိနေပြီးလက်မှတ်မထိုးရသေးတဲ့နိုင်ငံပေါင်း55နိုင်ငံရှိနေတာပါ။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးလက်မှတ်ရေးထိုးထားတဲ့စာချုပ်ကြီးတစ်ခုဖြစ်လာဖို့စက်တင်ဘာလ19ရက်နေ့ဗုဒ္ဓဘုရားကပြုလုပ်တဲ့အထူးသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ကမေတ္တာရပ်ခံခဲ့ပါတယ်။ဒါပြင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေတဲ့စာချုပ်မှာပြဋ္ဌာန်းထားတဲ့အတိုင်းလိုက်နာခြင်းမရှိတဲ့အခြေအနေတွေကိုလည်းသူကထောက်ပြခဲ့ပါတယ်။အထူးသဖြင့်ကုလသမဂ္ဂအဖွဲ့ဝင်လည်းဖြစ်စာချုပ်မှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရိုဟင်ဂျာတွေစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုစုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုအက်ဒမာဒီယန်ကအခုလိုနမူနာပေးပြောဆိုသွားပါတယ်။
Today, we have just received the report of the independent expert group appointed by the Human Rights Council on Myanmar.
လူ့ခွင့်ရေးကောင်စီကခန့်တဲ့တရားလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုဒီကနေ့ကျွန်တော်တို့လက်ခံရရှိပါတယ်။သူတို့ခြုံငုံသုံးသပ်ချက်ဘယ်လိုချခဲ့တယ်လဲဆိုတာလည်းသိပြီးသားဖြစ်မှာပါ။အဲ့ဒီမှာဖြစ်တဲ့ခဲ့တာဟာလူမျိုးတွန်းတပ်ဖြတ်မှုလို့သူတို့ကပြောထားပါတယ်။ဒါကိုဒီနေ့ကျ ICC ဒါမှမဟုတ်တခြားနိုင်ငံကတရားရုံးကစစ်ဆေးပြီးမြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့ဒီပြစ်မှုတွေအတွက်ဥပဒေအရသတ်မှတ်ခေါ်ဆိုပေးနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ ICC ရှင်းနေချုပ်ဖီတိုဘန်ဆိုတာကတော့ရိုဟင်ဂျာတွေအတင်းကျပ်မောက်ထုတ်ခဲ့တဲ့ဆိုတဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုစတင်ပနာမလေးလာသုံးသပ်တော့မှဖြစ်တယ်လို့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေဆက်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့တံပြန်နယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာရွာတွေကိုမီးရှို့တာအရက်သားတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်တာအတင်းအဓမ္မပြုကျင်တာနေရက်ကနေအတင်းကျပ်မောက်ထုတ်တာစတဲ့ကြီးမားပြင်းထန်လာတဲ့ဖိနှိပ်မှုတွေရှိခဲ့ကြောင်းဆွဆွဲချက်တွေရှိခဲ့ပြီးရိုဟင်ဂျာ9သိန်းကျော်တစ်ဖက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပါတယ်။ဒီအခြေအနေဟာဒေသရင်းပါဝင်နိုင်ငံတကာရဲ့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေခဲ့တဲ့ထင်ရှားတဲ့ဥပမာအဖြစ်ကုလသမဂ္ဂအထူးကိုယ်စားလှယ်ကသတင်းတောက်တွေကိုအခုလိုပြောပါတယ
် And when I say threat to international peace and security you certainly would agree with me that what we have been witnessing recently in Myanmar may constitute certainly a threat to international peace and security we have seen such
နိုင်ငံကငြိမ်းချမ်းရေးနဲ့လူမျိုးရေးကိုချိန်ချောက်ရာရောက်စေတယ်လို့ပြောတာမှာမကြသေးမီကမြန်မာနိုင်ငံမှာကျွန်တော်တို့တွေ့ခဲ့ရတာဟာနိုင်ငံကငြိမ်းချမ်းရေးနဲ့လူမျိုးရေးကိုအန်ဒရယ်ဖြစ်စေတယ်လို့ပြောနိုင်ပါတယ်မြန်မာနိုင်ငံကလူတွေအစုလိုက်အပြုံလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလွန်ခဲ့ကြတာပါအခုလဲဆက်လက်ထွက်ပြေးနေကြသေးပါ အခုအချိန်မှာအရင်ကတည်းကအကြံဖတ်မှုအဆင့်ကလျော့သွားတယ်လို့တော့ဆိုနိုင်ပါတယ်ကျွန်တော်တို့အနေနဲ့ဒီလိုမျိုးဖြစ်ရပ်တွေကိုဟန်တားဖို့ပေးထားတဲ့ဂရုတွေကိုမတည်နိုင်ခဲ့ဘူးလို့ဆိုရမှာပါ။နောင်ဘယ်တော့မှမဖြစ်စေရဘူးလို့ဆိုခဲ့ပေမဲ့ထက်ခါထက်ခါဖြစ်နေတာတွေ့ရပါတယ
်။ဒါ့အပြင်လူမျိုးတုံးတက်ပြတ်မှုတွေဖြစ်ခဲ့တဲ့နိုင်ငံတွေရဲ့အရေးနဲ့ပတ်သက်လို့တာဝန်ရှိတဲ့စစ်ကောင်ဆောင်တွေပြစ်မှုကျူးလွန်သူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာစစ်ဆေးဖို့ဆုံးဖြတ်ချက်ပေးရတဲ့လုံခြုံရေးကောင်စီရဲ့အခမ်းကဏ္ဍကိုလည်းလူမျိုးတုံးတက်ပြတ်မှုဟန်တားရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဝေဖန်ခဲ့ပါတယ်။လုံခြုံရေးကောင်စီဟာဗီဒိုအာနာရှိနေတဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံကြီးတွေရဲ့နိုင်ငံရေးအရာအတုံးချခံနေရတဲ့အဖွဲ့အစည်းဖြစ်နေတယ်လို့လည်းသူကပြောပါတယ်။မြမအရေးဆိုရင်လည်းလုံခြုံရေးကောင်စီအနေနဲ့အခုချိန်ထိထိထိရောက်ရောက်မလုပ်နိုင်သေးဘူးလို့အက်ဒမာဒီယန်ကဆိုပါတယ
်။ Like today concern the case of Myanmar. Why not to make sure that the Security Council, where I should say hopefully for the first time ever, issued a statement on Myanmar.The first time ever, send a delegation of members of the council to visit Myanmar and
the Myanmar Council in the Myanmar Nangan and Patel Lupatma Zong Jin Jinaja Tupiangabari. The Myanmar Council of Poe Nangan, Power Nakuzle Pugu, Myanmar Nangan and Bengalis Nangan, Silukabari. Erika Bianabi, Kuzle Nyazuga, Teku and Artin Tonukejabari. Tabame Akuti Beluma, Yeu Songwaj and Meshi Devau. The Manningham Mabimu Chulun Rigo, Bibi Yeu Jim Meshi Devau.
အနည်း90ပြည့်လူမျိုးတုံးတက်ပြတ်မှုဟန်တားကာကွယ်ရေးဆိုင်ရာသဘောတူစာချုပ်အထိမ်းမဲ့အခမ်းအနားကိုတော့စက်တင်ဘာလ25ရက်နေ့ကနေ28ရက်နေ့အထိနယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကဖွင့်ပွဲအခမ်းအနားကျင်းပခဲ့တဲ့83ကြိမ်မြောက်အထွေထွေညီလာခံမှာပြုလုပ်မှာဖြစ်ပါရဲ့ရှင်
။နိုင်ငံချင်းတိုင်းမှာလူ့ခွင့်ရေးချိုးဖောက်ထားတဲ့မြန်မာစစ်ဘုတ်ချုပ်တွေအနေနဲ့နိုင်ငံတကာရာစုတရားခုံရုံး ICC ကပနာမစုံစမ်းစစ်ဆေးမှုတွေလုပ်မဲ့ကိစ္စနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာကြောင့်ပြည်ထောင်ကနေဆက်ပြီးကင်းလွတ်ခွင့်ရကြတော့မှာမဟုတ်ပဲတရားရင်ဆိုင်ရမယ့်အခြေအနေတွေဖြစ်လာမယ်လို့မြန်မာအရေးကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီဝေသတင်းတော့ Victor BD ရဲ့သတင်းလောကိုနားလောင်ကပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံရခိုင်မြောက်ပိုင်းကအစိုးရရဲ့လုံခြုံရေးကင်းစခန်းတွေကိုပြည်ခဲ့တဲ့နေ့ဩဂုတ်လက ARSA ရိုဟင်ဂျာလက်နက်ကိုင်တွေဝင်တိုက်ခဲ့တဲ့အတွက်မြန်မာအစိုးရတပ်ဖက်ကနေမြေရှင်လင်းရေးလှုပ်ဆောင်ရမှာအကြမ်းဖက်မှုတွေကြောင့်အဲ့ဒီအရကရိုဟင်ဂျာတိုင်းနဲ့ချင်းနေရဆွန်ပြီးအင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံဖက်တွားရောက်ခိုးလုံပါတယ်။လူခွင့်ရေးကျူးလွန်မှုတွေရှိခဲ့တဲ့ဆိုရဲမြန်မာစစ်တပ်ရဲ့အဲ့ဒီလိုရတွေကိုနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံး ICC ကပနာမစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တော့မှာပါ ICC ရှေ့နယ်ချုပ်ဖာတူဘင်ဆူဒါကရှေ့ဆက်ဆောင်ရွက်မဲ့အစီအစဉ်တွေကိုအများပြည်သူသိအောင်ဗီဒီယိုကနေတင်ဆက်အခုလိုပြောပါတယ
် The judges of the pre-trial chamber 1 have confirmed that this court
ICC ခုံရုံးတင်နောက်တစ်ဆင့်ကိုဆက်ပြီးတော့လှုပ်ဖို့ဆုံးဖြတ်လိုက်ပါပြီအဲဒါကတော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အပြည့်အဝလေးလာတုံးတက်မှုတွေပြုလုပ်သွားပါမယ်မြန်မာနိုင်ငံအနေနဲ့ Rome Statue စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်း Bangladesh ကအဖွဲ့ဝင်နိုင်ငံမှာ Bangladesh နေမှာတစိတ်တစ်ပိုင်းဖြစ်တဲ့ကိစ္စကြောင့် ICC တရားရုံးကတရားစီရင်ပိုင်ခွင့်ရှိနိုင်ပါတယ်။စုံစမ်းစစ်ဆေးမှုတွေလုပ်တဲ့နေရာမှာ Rohingya ရဲ့အခြေခံလူခွင့်ရေးတွေဆုံးရှုံးခဲ့တဲ့အတင်းအဓမ္မနေရာပြောင်းရွှေ့စေခဲ့တာတွေတပ်ဖြတ်မှုတွေ၊လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊အဓမ္မပြန်ပေးဆွဲမှုတွေဒါမှမဟုတ်ဖျက်ဆီးမှုတွေနဲ့လူရဲ့ခိုးယူမှုတွေလည်းပါဝင်ပါတယ်။ဒါအပြင် Rome Statue စာချုပ်အပိုင်းခွန်အောင်မှာကျုံဝင်တဲ့ပြစ်မှုတွေနဲ့တခြားလူမဆန်တဲ့လုပ်ရက်တွေကျူးလွန်မှုရှိမှရှိကိုလည်း ICC ရုံးကလေ့လာသုံးသပ်သွားမှာဖြစ်တယ်လို့ Ben Suda ကပြောပါတယ်။မြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းကချင်နယ်ရှမ်းပြည်နယ်အတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့ဆက်မနာ400ကျော်ရှိတဲ့အစည်းအခမ်းစာကိုမြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်ရေးအဖွဲ့ Fact Finding Mission ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံကိုတင်တွင်းလိုက်တဲ့အချိန်မှာပဲ ICC ကအခုလိုလှုပ်ဆောင်မယ့်အကြောင်းပြောဆိုလိုက်တာပါ။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးခဲ့တဲ့ဒီအဖွဲ့ကိုမြန်မာအစိုးရဘက်ကအသိမှတ်မပြုသလိုပြည်ဝင်ခွင့်လည်းမပေးပါဘူး။မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်အုပ်စုလိုက်မရင်ကျင်တာအပဝင်လူမျိုးရုံးစီလောက်တဲ့အနေအထားနဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်တာတွေလုပ်ခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီလိုရက်တွေကိုကြည့်ရင်မြန်မာဒီမိုကရေစီအသင်ကူပြောင်းရေးရပ်တန့်နေပြီလို့အချက်အလက်ရှာဖွေရေးဥက္ကဋ္ဌမာဇူကီဒါရုစမာကပြောပါတယ်။ ICC ဘက်ကစုံစမ်းစစ်ဆေးတော့မယ့်ကိစ္စနဲ့အချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစိုးရခန်းစာထုတ်ပြန်လိုက်တာဟာပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုစင်ခေါ်လိုက်တဲ့တိတာထင်ရှားတဲ့တိုးတက်မှုဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူဩစတြေးလျနိုင်ငံတက်စမေးနီးယားတက္ကသိုလ်ကပါမောက်ခပက်ဒီစကစ်မော့က VOA ကိုပြောပါတယ
် We're beginning to see the end of Myanmar's impunity
ICC ကနေပြည်နာမစုံစမ်းစစ်ဆေးတာတွေလုပ်တော့မှာဖြစ်တဲ့အတွက်မြန်မာစစ်တပ်ရဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အနေအထားတွေအဆုံးတတ်တော့မယ့်အခြေအနေတွေ့နေရပါပြီသူတို့အခုလိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတာကုဆိုရင်နှစ်ပေါင်း60ရှိသွားပါပြီ မြန်မာစစ်ဖက်အရာရှိတွေကမြန်မာနိုင်ငံအတွင်းမှာလှုပ်ချင်တိုင်းလှုပ်ခွင့်ရနေပြီးတော့ပြစ်ဒဏ်ပေးတာလည်းမခံရသလိုလူသားထုပေါ်ကျူးလွန်တဲ့ပြစ်မှုတွေလူမျိုးတုံးမှုမြောက်စေတဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်တဲ့အထောက်အထားမှတ်တမ်းမှတ်ရာတွေလည်းမရှိပါဘူး။ခုတော့ဒီလူရက်တွေရက်တန်းကရက်ဖို့လိုပါတယ်အထူးသဖြင့်ရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေတရားရင်ဆိုင်ရမယ်ဆိုပြီးကုလသမဂ္ဂနဲ့ ICC ကနေပြောလာနေပါပြီရှင်
မြန်မာအစိုးရဘက်ကတော့ရခိုင်ပြည်နယ်ရင်းကထွက်ပြေးကြတဲ့မွတ်စလင်တွေကိုရိုဟင်ဂျာလိုနိုင်ငံတကာတုံးနှုံးတာကိုလက်မခံသလိုပဲနိုင်ငံတကာကပြောနေတဲ့လူအခွင့်အရေးချုပ်ဖောက်မှုတွေဟာချက်ကားလွန်တယ်လို့တုံ့ပြန်လေးရှိပါတယ်အချက်လက်ရှာဖွေရေးအဖွဲ့ကတင်သွင်းလိုက်တဲ့အစီရင်ခံစာကိုတစ်ဖက်သက်ဖြစ်တယ်ဆိုပြီးကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖက်ကပြောပေမဲ့အစီရင်ခံစာဟာအလွန်ရှင်းလင်းပြတ်သားပြီးအယက်သားတွေအပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တာကိုအခိုင်အမာဖော်ပြထားတဲ့အပြင်ဒေါအောင်ဆန်းစုကြည်ကိုလည်းစစ်ဘိုလ်ချုပ်တွေနဲ့တန်းတူထားပြီးဖော်ပြထားတယ်လို့ပမောက်ကစကစ်မောကပြောပါတယ်ငင်းကြင်းရင်းနိုဘယ်ဆုရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာနေအကျဲချုပ်ကြနေတဲ့ကာလတွေမှာသတင်းလွတ်လပ်ခွင့်အတွက်ရက်တီခဲတာကြောင့်မြန်မာစစ်တပ်ရဲ့ဝါရဖြန့်ကြီးမှာခလုတ်ကတဲ့ဖြစ်ခဲ့ပေမဲ့လည်းအခုတော့မြန်မာစစ်ဘက်ကောင်းဆောင်တွေအမကျူးလိုနေတဲ့တိုင်အောင်သူတို့ဘက်ကလုံးဝရက်တီပင်းနေတယ်လို့လည်းပမောက်ခစကစ်မောကပြောပါတယ်ရှင်
။နန်းလောင်ပြောပြတော့တာပါ။အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA website burmese.vonews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်တို့ VOA ကိုအကြောင်းမူမနဲ့ဆက်သွယ်ခြင်းနဲ့ဆိုရင်ဆက်သွယ်နိုင်တဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့0239283555လေးဖြစ်ပါတယ်ဖန်အန်ထောင်ဖောက်ပြီးထွက်ပြေးသူတွေကဖမ်းလို့မမိသေးသူတွေကိုဆက်ပြီးရှာဖွေနေကြတဲ့အကြောင်းမှတ်ကြခင်သိရပါမယ်အခုတော့မြန်မာနိုင်ငံမှာရောက်နေတဲ့အထူးတင်နိုင်ငံသားရေးဝန်ကြီးခီးစင်နဲ့ပတ်သက်တဲ့အမြင်တွေကိုကြည့်အောင်ပါမြန်မာနိုင်ငံမှာရောက်နေတဲ့ဗြိတိသျှနိုင်ငံသားရေးဝန်ကြီး Jeremy Hunt ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ပိုပြီးခိုင်မာတဲ့ပိုပြီးဝေဖန်ထောက်ပြတဲ့နိလန်မျိုးနဲ့ပြောဆိုမယ်လို့ပြည်ထောင်ချေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတူကခန့်မှန်းပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာဗြိတိသျှအစိုးရရဲ့မူဝါဒမှာတိတာထင်ရှားတဲ့အပြောင်းအလဲတွေတကယ်ပဲဖြစ်လာမလားဆိုတာကိုတော့ဆက်ပြီးစောင့်ကြည့်သွားရမယ်လို့ဆိုပါတယ်။ဗြိတိသျှအစိုးရကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြီးဆန်းစစ်သုံးသပ်နေချိန်မှာပဲပြည်ထောင်နိုင်ငံသားဝန်ကြီးမြန်မာနိုင်ငံကိုသွားရောက်တာပါ။ခီးစဉ်တွင်လူရင်းရွေခံစားနေရတဲ့လူသားစာနာမှုဆိုင်ရာဘေးဒုက္ခတွေကိုကိုယ်တိုင်ကိုကြားလည်လာမှဖြစ်ပြီးမြန်မာစစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တို့နဲ့လည်းတွေ့ဆုံဆွေးနွေးမယ်လို့ဝန်ကြီးဂျယ်ရီမီဟန်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲဖို့ဗြိတိသျှအစိုးရကိုယ်တိုင်အပြင်းအထန်ဖိအားပေးခံနေရချိန်မှာနိုင်ငံရေးဝန်ကြီးမြန်မာနိုင်ငံကိုသွားရောက်တာဖြစ်တဲ့အတွက်ဒီမူဝါဒပြောင်းလဲတဲ့ပတ်သက်လို့ပြောဆိုမှဖြစ်တယ်လို့အခြေအနေတွေအပေါ်ပိုပြီးဝေဖန်ပြောဆိုပွဲရှိတယ်လို့ဒီတင်အခြေဆိုင်မြမအရေးလှူရှားမှုအဖွဲ့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကခန့်မှန်းပါတယ
် I think that Jeremy Hunt will be laying out where they want to see improvements and in a more firm
မြန်မာနိုင်ငံတွင်ဘယ်လိုကိစ္စတွေမှာတိုးတက်မှုမြင်တွေ့လို့ရဆိုတာကိုအရင်ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson နဲ့တခြားဝန်ကြီးတွေမကြတိခင်ကာလတွေအတွင်းပြောဆိုထားပြတာတွေတက်ပူပိခိုင်မာရဲ့ပူပိထောက်ပြဝေဖန်တဲ့နည်းမျိုးနဲ့ Jeremy Hunt ကပြောဆိုမယ်လို့ကျွန်တော်ယူဆပါတယ်။သူရဲ့ပြောဆိုတဲ့လေးသံပြောင်းလဲလာတာကိုကျွန်တော်တို့တွေ့ထားပါတယ်။ဒါပေမဲ့မူဝါဒရေးရာဘက်မှစိစာထင်ရှားတဲ့အပြောင်းလဲတွေကျွန်တော်တို့မတွေ့ရသေးတာကြောင့်ဆက်ပြီးစောင့်ကြည့်သွားမှာပါ။ဒေါအောင်ဆန်းစုကြည်ဟာပြပဧည့်သည်ကိုဆွဲဆောင်စီယူနိုင်စွမ်းရှိသူပါ။အပြင်းထန်ပြောမယ်ဆိုပြီးသွားတဲ့သူတွေအပြန်ကြတော့လေးသံပြောတော့တာတွေရှိမှုပါတယ်။ဆိုတော့ Jeremy Hunt ပြောဆိုမှာကိုဒေါအောင်ဆန်းစုကြည်ကပြောင်းလဲပြစ်နိုင်တဲ့အခြေအနေတော့ရှိနေသေးပါ
။ဝန်ကြီး Jeremy Hunt ဟာဒီကနေ့မှာစစ်တပ်ရဟရင်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားဖို့ရှိပြီးအပြန်မှာတော့နေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။စက်တင်ဘာလ19ရက်ဗိုလ်ထူးနေ့ကတော့ခရီးရောက်မဆိုင်ပဲနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ရဲ့ရန်ကုန်မြို့ကရုံးခန်းကိုသွားရောက်ပြီးနိုင်ငံရေးကျင်းသားတွေကိုဂုဏ်ပြုပြသထားတဲ့ပြတိုက်ကိုကြည့်ရှုပြီးတော့နိုင်ငံရေးအကျဉ်းသားတွေရေးဆွေးနွေးပါတယ်။ရိုက်ဒါစတင်တော့နှစ်ယောက်ကိုထောင်ချလိုက်တဲ့ကိစ္စကိုလည်းမေးမြန်းတယ်လို့ ABB တွဲဖက်အတွင်းမှူးကိုဘူကြီးက VOA ကိုပြောထားပါဗျ။အရင်ကြီးတဲ့နိုင်ငံသားရဲ့ဝန်ကြီးပဲဖြစ်ဖြစ်တခြားအငယ်တန်းဝန်ကြီးတွေပဲဖြစ်ဖြစ်အခုလိုတွားရောက်တွေ့ဆုံတာမျိုးမရှိခဲ့ဘူးပဲ။ဗြိတိသျှအစိုးရဟာနိုင်ငံရေးအကျဉ်းသားကိစ္စကိုပြောဆိုတာမျိုးမရှိသေးတာကြောင့်ဒါကူကထူကြတယ်လို့ Mark Farmana ကမြင်ပါတယ်
။ This is a big change.And I think Aung San Suu Kyi can no longer count on the backing and support.
ဒါကအပြောင်းအလဲကြီးတစ်ခုပါ။ Aung San Suu Kyi အနေနဲ့အရင်ကရထားသလိုမျိုးဗြိတိသျှအစိုးရရဲ့ထောက်ခံအပေးမှုရနိုင်မယ်ဆိုပြီးဆက်လက်ယုံကြည်ထားလို့မဖြစ်နိုင်တော့ပါဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ဖို့ကြိုးစားတဲ့အနေနဲ့ Aung San Suu Kyi ကိုသူတို့ထောက်ခံပံ့ပိုးခြင်းပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့အစလိုကြီးဆက်လက်ထောက်ခံနေဖို့တော့မဖြစ်နိုင်တော့ပါဘူး။ဒါကြောင့်မျှော်လင့်ရတာကတော့သူတို့အနေနဲ့ပူပြီးတော့ဝေဖန်ထောက်ပြပြီးတကယ်လူဆောင်ချက်တွေကိုတွေးရရင်တွေးရအဲ့လိုမှမဟုတ်ရင်တော့ဆက်ဆံရေးမှာအကျိုးဆက်တွေရှိလာမယ်ဆိုတာမျိုးပြောမယ်လို့ကျွန်တော်ယူဆပါတယ်
စစ်တပ်နဲ့ပတ်သက်ရင်ဒေါင်ဆန်းစုကြည်အနေနဲ့ခက်ခဲတဲ့အနေအထားမှရှိတယ်။သူလုံနိုင်တာတွေမှာအကန့်အသတ်တွေရှိနေတယ်ဆိုပြီးဗြိတိသျှအစိုးရကပြောလာပေမဲ့အခုတော့သူတို့ကိုယ်တိုင်စိတ်မရှိနိုင်ဖြစ်လာပုံရတယ်လို့မတ်ခ်ဖာမနာကယူဆပါတယ
် Because with the case of the Reuters journalists, with the case of citizenship for the Rohingya, and there are areas where
ပါရမီဆိုတော့ Reuters သတင်းထုတ်ပြန်ရဲ့အမှုကိစ္စ Rohingya တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရေးကိစ္စစတာတွေနဲ့ပတ်သက်ရင်ဂျွန်ဆန်စုကြည်နဲ့လွတ်လပ်တဲ့လူပိုင်ခွင့်ရှိပေမဲ့အဲ့ဒီလူပိုင်ခွင့်ကိုသူကအဆုံးမပြုပါဘူး။ဒါကြောင့်အခြေအနေပေါ်စိတ်ရှည်စည်းခံမှုတစ်ဖြည်းဖြည်းလျော့လာပြီးဒါဟာ British အစိုးရရဲ့ချင့်ကပ်နည်းမှာအပြောင်းအလဲဖြစ်ပေါ်ရှိပါတယ်။ ICC ကိုလွှတ်ပြောင်းစစ်ဆေးဖို့သူတို့ထောက်ခံမလားဆိုတာကျွန်တော်တို့မသိသေးပါဘူး။ဒါပေမဲ့ဖိအားပူပေးဖို့အချိန်တန်ပြီလို့စဉ်းစားသူတွေဗြိတိသျှအစိုးရထဲမှာရှိလာနေပြီလို့ကျွန်တော်ယူဆပါတယ်
။အရင်ဗြိတိသျှနိုင်ငံခြားရေးဝန်ကြီး Boris Johnson နှုတ်ထွက်သွားပြီးတဲ့နောက်ပြီးခဲ့တဲ့ဇူလိုင်လမှာ Jeremy Hunt နိုင်ငံခြားရေးဝန်ကြီးဖြစ်လာပြီးအခုနှစ်ရက်ကြာခီးစဉ်ဟာသူ့ရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ပါ။ခီးစဉ်ပထမနေ့မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်ဖွဲ့ဝင်တွေရဲ့လိမ်ပိုင်းအာဏာပြုကျင့်ခံရသူရိုဟင်ဂျာမျိုးမျိုးတွေနဲ့ဆက်လင်းပြီးအထောက်အထားရယူဆူဆောင်းရေးပြည်တွင်ကနောက်ထပ်ပံ့ပိုးကူညီသွားမယ်ဆိုတာဝန်ကြီးဟန့်ကကြေညာတယ်လို့ပြည်တွင်နိုင်ငံခြားရေးဌာနရဲ့စက်တင်ဘာလ19ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်တွင်နိုင်ငံအပါအဝင်နိုင်ငံတကာကတုံ့နှုံးပြောဆိုတဲ့ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကတော့အတိအမှတ်မပြုပါဘူး။ဒီခီးစဉ်မစခင်ပြီးခဲ့တဲ့သတင်းပတ်ကတော့ပြည်တွင်နိုင်ငံဘက်ဖို့ရမနေထိုင်တဲ့ရိုဟင်ဂျာလူမှုဝန်ဝိုင်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်မှာသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတာတွေကိုဝန်ကြီးဂျယ်ရမီဟန့်ကမေးမြန်းနားထောင်ခဲ့ပါသေးတယ်ခင်ဗျာ။ VOA ရဲ့ဒေါ်သာရီနီမနက်ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြတာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့နေ့စဉ် TV သတင်းလောကအပတ်စဉ် TV မဂ္ဂဇင်းတစ်နေ့၃ချိန်ထုတ်လွှင့်နေတဲ့ဗီဒီယိုအစီအစဉ်တွေ၊ Radio TV သတင်းနဲ့သတင်းဆောင်မတွေ၊သတင်းပတ်စဉ်၊ရုပ်သံနဲ့ဗီဒီယိုအစီအစဉ်တွေအားလုံးကို Facebook စာမျက်နှာVOA Burmese News မှာနေ့စဉ်တင်ပြနေလို့ website burmese.voanews.com မှာလည်းအချိန်မီွေးကြည့်နိုင်ဖတ်ရှုနိုင်နားဆင်နိုင်ပါတယ်။ခုဆက်ပြီးတော့ဖအန်ထောင်ပေါက်ပြီးတော့ထွက်ပြေးနေသူတွေဖမ်းမိဖို့စူးစမ်းနေတဲ့နောက်ဆုံးအခြေအနေကိုဆက်ပါမယ်။ဖအန်အချင်းထောင်ကနေထွက်ပြေးလို့မြောက်သွားတဲ့ဂျင်သားတွေကပြန်ဖမ်းမိထားသူအယောက်20အထိရှိနေပြီဖြစ်ပြီးထိုင်းနိုင်ငံဘက်ကနေဆက်ဖြတ်ဝင်သွားနိုင်ခြင်းရှိတာကြောင့်ထိုင်းနိုင်ငံမှာအကြောင်းကြားထားသလိုနေဆက်ဝင်ထွက်ခဲ့ဒီမှာလည်းလွန်ကျွေးတင်ကျပ်ထားပါတယ်။ဒီကြောင့် VOA ထိုင်းအစီအစဉ်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်။
ပြင်းပြင်းနဲ့ဖန်အကျင်းထောင်မှာထိမ့်သိမ့်ခံလာရတဲ့အကျဉ်းသား40ကျော်တွေက20ကျော်ကိုပြန်ဖမ်းမိထားပြီးနောက်ထပ်လည်းနေရာအနှံ့မှာရှာဖွေနေသေးဖြစ်တယ်လို့ထိုင်းဘက်ချမ်းဘက်မခတ်ပြေးနိုင်အောင်အကြောင်းကြားထားတယ်ဆိုပြီးပြင်းပြင်းနဲ့ကရဲမှူးကြီးအောင်မြတ်မိုးကပြောပြပါတယ
်20ကျော်ပြည်သားကြီးအတော့ပါကျန်ပြစားနေကြတာပေါ့နေရာနဲ့ဟာကျွန်တော်ရနေတဲ့ကတော့ကြောက်ရစီရပေါ့ကျွန်တော်ဘက်ကလည်းကိုယ်ပြစားပြေးပြည်သားလို့အော်ကျွန်တော်ဒီမှာမထားပါ
စတေမာလာ18ရက်နေ့ကစပြီးမြောက်ရီမဲဆောက်တောင်ရင်မြစ်တစ်လျှောက်ကနေဆက်ဂိတ်တွေမှာထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်ပြီးရှာဖွေမှုတွေလုပ်နေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ
်။ဖန်ဆောင်ပေါက်ပြေးလာတဲ့လူတွေနဲ့ပတ်သက်ပြီးဒီဘက်ကိုကျွန်တော်ကဆိုဒီဘက်ကိုထိုင်းဘက်ကိုကူညီတောင်းလာကြတော့သူထိုင်းမကိုက်ပိတ်တာ။ဒီတောင်ရင်ကထိုင်းမြန်မာနေဆက်ဂိတ်တွေအကုန်လုံးကဆက်ဆက်နေတဲ့ဂိတ်တွေမှာလည်းအကုန်လုံးဒီထိုင်းဘက်မှာအကုန်လုံးပတ်ကြ။သူတို့အမဒါဘုံနဲ့ပို့ထားတာရှိတယ်။ဒါပေါ့ဒါဘုံနဲ့ပို့ပေးထားတယ်။နောက်တစ်ခုအဲဒီသူတို့ဆိုရဆိုနေဆက်လက်တင်နေဒီဘက်ကိုပို့ထားပြီလေ။ဟ
ုတ်ကဲ့
။အခုလည်းတော့အဲဒီကောင်းပုံစံနဲ့သူထောက်ပုံစံအပြည့်တည်းတဲ့ဥစ္စာတွေရှိတော့ဟောတိုင်းနဲ့သူတို့
ထပြေးခဲ့တဲ့အကျဉ်းသားတွေထဲမှာတယင်းသားလက်နက်ကိုင်အဖွဲ့အစည်းဝင်တွေတချို့နဲ့ပတ်သက်နေသူတွေလက်နက်မှုမူရစေဝါမှုအပါအဝင်ရာဇဝတ်မှုတွေနဲ့ထောင်ချခံနိုင်ရတဲ့အကျဉ်းသားတွေပါဝင်ပါတယ်ဒီထဲကအကျဉ်းသားတချို့ကတော့ PNP နဲ့လှိုင်းပွဲမြို့နဲ့မြောက်ရီမြို့နယ်တွေမှာပြန်လည်ဖမ်းမိခဲ့တာကြောင့်ထိုင်းနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေကိုတင်းကျပ်စွာချထားပါတယ်ရှင
်မအေးပါပါမကြခင်မှာအစီအစဉ်ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်မှာဖြစ်ပြီးမနေ့ကင်းပုံမှန်အစီအစဉ်တွေနဲ့အတူသတင်းပတ်ဆိုင်ကဏ္ဍတွေနားဆင်ပါမှုဆက်လက်နားဆင်ကြပါခင်ဗျာVOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာဆက်နွှဲခြင်းမနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကိုကီလိုဟတ်9339 9433 6159တို့ပြင်ကီလိုဟတ်1905ကနေပါတိုးချက်ထုတ်လွှင့်နေပါတယ်။ခုဆက်နားဆင်ကြရမှာကမြန်မာနိုင်ငံကနိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းထုတ်တင်ဆက်မယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနေခင်အင်္ဂလိပ်စာသင်ခန်းစာကိုလည်လာရမှာပါ။စာနယ်ဇင်းပညာဟာပို့ကူဆွဲလူမျိုးဆွဲကင်နိုင်ပါသလား
? I think as human beings it's impossible for any of us to be completely objective. But that doesn't
မီဒီယာပါတဲ့တင်ကြားပူချနေသူအမေရိကန်ပညာရှင်တူဦးနဲ့ဦးကျော်စံသားတို့တုံ့တက်ဆွေးနွေးထားတာကိုစောင့်မျှော်နားဆင်ပါ။ဒါပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပါမယ်။ခုတော့မူရင်းအပေါ်မပြည့်ဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကောင်းထုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
။တရုတ်မြန်မာစီးပွားရေးဇင်းညံဤမှန်ချက်အခက်ကြုံတိုင်းဆွဲခေါင်းစဉ်နဲ့ဆူဒါရာမာချန္ဒရန်ရေးရဆမာကို jamestown.org မှာဖတ်ရပါရယ်။တရုတ်နဲ့မြန်မာတို့ဟာဒီနှစ်အကုန်ကြရင်အချက်15ချက်ပါဇင်းညံဒေသဆိုင်ရာ MOU ကိုလက်မှတ်ရေးထိုးဖို့ရှိပါတယ်တဲ့။ဒါပေမဲ့တရုတ်ရဲ့ကပလန်စီမံကိန်းရဲ့ဒသိဒေသဖြစ်တဲ့ဒီမဟာစီမံကိန်းဟာလက်တွေ့မှာအခက်ကြုံတယ်လို့စရေးပါရယ်။ကျွေးလည်ပင်နေလေမလားဆွဲဆွေးမှုကြောင့်ဒီစီမံကိန်းတချို့အစိတ်ပိုင်းကိုမြန်မာဘက်ကရှင်းချနိုင်တယ်လို့ဒေသခံတွေနဲ့သက်ဆိုင်တဲ့အချက်တွေကိုဂရုတစိုက်မကင်တွဲရင်ဒေသခံတွေရဲ့ဆန့်ကျင်မှုနဲ့လက်ရှိတိုင်းရင်းသားပဋိပက္ခတွေကိုပုံမဆွေးရစေနိုင်တယ်လို့ဆိုပါတယ်။စီးပွားရေးဇင်းညာစီမံကိန်းဟာတရုတ်အတွက်တော့စီးပွားရေးနဲ့မဟာဗျူဟာအရအင်မတန်အရေးပါတဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့မြန်မာကလည်းဒီစီမံကိန်းဟာတိုင်းပြည်ခင်မီရင်းနဲ့အခြေခံအဆောက်အုံတည်ဆောက်ရေးတဲ့အခွင့်အလမ်းဖြစ်တယ်လို့မြင်ထားပါတယ်။ဒီလိုအကောင်းမြင်နိုင်တဲ့အခြေအနေတွေရှိရသားနဲ့တရုတ်ရဲ့ရခိုင်ပြည်နီးမြုံနှံမှုတွေအစဉ်လာမကောင်းကြတဲ့အတွက်မြန်မာအများစုကတော့အခုစီမံကိန်းကြီးနဲ့ပတ်သက်ပြီးတော့လဲဒုလောဒုလောဖြစ်နေကြတယ်လို့မြန်မာသူတွေဒီတူကိုကိုယ်ကဖော်ပြပါတယ်တရုတ်တို့ဟာဒေသခံတွေရဲ့သဘောထားကိုမစင်ကြခဲ့သလိုဒေါ်လာ 3.6 ဘီလီယံတန်ဖိုးစီရဲ့မြေဆုံစီမံကိန်းဟာဆိုရင်တွင်90ရာခိုင်နှုန်းဟာတရုတ်နိုင်ငံရဲ့အိမ်မှာဖြစ်တဲ့အတွက်လူတွေရဲ့ဆန့်ကျင်မှုနဲ့ကြုံခဲ့ရတာပါတဲ့အခုကြောက်ဖြူစီမံကိန်းကလည်းအဆမတန်ကြီးမားလွန်းနေပြီးမြန်မာတို့ချီယူရတဲ့ငွေကြေးပမာဏဟာလွန်းစွာများပြတ်နေပါတယ်တဲ့2019အကုန်မြန်မာနိုင်ငံရဲ့ပြည်ပကျွေးမြီစုစုပေါင်း 9.1 ဘီလီယံစီရဲ့နဲ့41ရာခိုင်နှုန်းဟာတရုတ်ရဲ့ကျွေးမြီတွေဖြစ်နေပါတယ်တဲ့နောက်တစ်ခုကမြန်မာအစိုးရကသီလင်္ကာကမှားခဲ့တဲ့အမှားမျိုးကိုလည်းပဲကျူးလွန်လို့ဘူးလို့ဆိုထားပါတယ်ဒီလင်္ကာမှာဟမ်ဘန်ဘူထာစိတ်ကန်းစီမံကိန်းအတွက်တရုတ်ပေါ်မှာကျွေးမြီတင်နေပြီးတော့တရုတ်ကို99နှစ်လုံလုံလူပိုင်ခွင့်ပေးထားလိုက်ရပါတယ်တဲ့မြန်မာနိုင်ငံရဲ့ရိုဟင်ဂျာပြည်နာတိုင်းဒေသပဋိပက္ခပြည်နာတွေမှာတရုတ်ကပါဝင်နေတဲ့အတွက်ဒီစီးပွားရေးဇင်းညာစီမံကိန်းကိုသူကညဉ့်ညံ့ရေးစီမံကိန်းလို့တောင်ခေါ်ဆိုနေရပါဒါပေမဲ့ညဉ့်ညံ့ရေးဂျာဝင်ဆက်တဲ့လူဟာလုံးဝကြားနေသူတွေဖြစ်သင့်ပါတယ်တဲ့တရုတ်နိုင်ငံအဖွဲ့အစည်းကမြန်မာပြည်ပြည်နာတွေဟာသူ့ရဲ့အကျိုးစီးပွားနဲ့ပတ်သက်နေတဲ့အတွက်ကြောင့်တရုတ်ရဲ့ပါဝင်ဆောင်ရွက်မှုကမထီရောက်နိုင်ဘူးလို့လည်းဆိုပါတယ်အလုံးကိုခြုံပြောရရင်တော့တရုတ်မြန်မာစီးပွားရေးဇင်းညာဒေသစီမံကိန်းဟာလွယ်ကူချောမွေးစရာမရှိနိုင်ဘူးလို့စုံစမ်းရေးသားထားပါတယ်ခင်ဗျာ
ဗုဒ္ဓဘူးနေထုတ် The Guardian မှာမြန်မာနိုင်ငံကရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဆိုးရတဲ့လုပ်ရက်တွေအတွက် ICC နိုင်ငံတကာရာဇဝတ်တရားရုံးကစပြီးစုံစမ်းတော်မယ်ဆိုတဲ့ဆောင်းပါးကိုရေးသားသူကတော့ Patrick Wendell ပါ။တိမ့်နေချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဖက်ရွှေ့ပြောင်းခဲ့တာနဲ့ပတ်သက်ပြီးကနဦးစုံစမ်းမှုတွေစပြီးလုပ်နေပြီလို့ကြေညာခဲ့တဲ့ ICC ရှေ့နေချုပ်ကရိုဟင်ဂျာတွေအသက်ခံရတာမလင်းကျင့်ခံရတာနဲ့လူခွင့်ရဲ့ချိုးပေါက်ခံရတာတွေကိုရေးသားထားတဲ့အစီရင်ခံစာတွေကိုစစ်ဆေးမယ်လို့ဆိုပါရယ်မြန်မာနိုင်ငံဟာ ICC ကိုလက်ခံတဲ့နိုင်ငံထဲမှာမပါပေမဲ့ ICC ကိုလက်ခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့ရိုဟင်ဂျာကိစ္စစုံစမ်းခွင့် ICC ရာဇဝတ်တရားရုံးကနေချပေးပြီးနှစ်ပတ်မပြည့်ခင်မှာပဲအခုလိုရှင်းနေချုပ်ကပြောတာပါတဲ့ ICC ကိုလက်မခံတဲ့ American ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICC က American ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချင်းချောင်နေတယ်ဆိုပြီးအမျိုးသားလုံခြုံရေးအကြံပေးကရှုံချခဲ့တယ်လို့ ICC ကရင်းချံပြဿနာစုံစမ်းမှုကိုထောက်ခံတယ်မထောက်ခံဘူးဘာမှမပြောပါဘူးတဲ့ Britain ကတော့ရင်းချံပြဿနာ ICC စုံစမ်းရေးအမတ်180ကျော်ကထောက်ခံပြီးအခုမြန်မာနိုင်ငံကိုတွားရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးကိုဖိအားပေးနေကြပါတယ်ရှေ့သတင်းပတ်နယူးယောက်မှာချင်းပါမယ်ကုလထွေထွေညီလာခံမှာလဲတရုတ်ကဗီဒိုအာဏာသုံးပယ်ချနိုင်ပေမဲ့ဗြိတိန်ကဒီကိစ္စကိုတင်ပြမှာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးကကတိပေးခဲ့တယ်လို့ရေးသားထားပါတယ်
ရရှိနေပြန်မြန်မာနိုင်ငံရဲ့လူခွင့်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အချိန်ဒီတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ရပ်တန့်နေပြီဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာသရရှင်တွေကရောဘယ်လိုယူဆကြပါလဲဒီမိုကရေစီအကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးလက်ရှိအခြေအနေသုံးသပ်မှုတွေကိုလာမယ့်စနေညပိုင်းဒန်ရီလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒန်ရီလိုင်းအစီအစဉ်နှွှန်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သရရှင်တွေကိုကြိုလိုပါရခင
်ဗျာ။မနက်ခင်းထိုးသွင်းနေကြအမေရိကန်တို့ EDM အင်္ဂလိပ်စာသင်ခန်းစာလှိလာကြရအောင်ပါ။ဒေါ်လလတန်းစီစီတင်ဆက်ပါရခင်ဗျာ
။ဒီနေ့မြင်တဲ့တင်ပြပေးမယ့် EDM အသုံးကတော့
feelingBlue.
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက F-E-E-L-I-N-G feeling ကခံစားနေရတာ B-L-U-E blue ကပြာရောင်ဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်။ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်။တင်မောတစင်းနေနဲ့ပင်လေခီးထွက်နေတုန်းတင်မောကက်ပတင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ထာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေးဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆိုလိုပါတယ်။ဒီအကြောင်းရဲ့ပတ်သက်လို့ဂျော့ရှ်ဝပီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
ကျွန်တော်အိမ်ကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်ဂျော့ဂျ်ခုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I'm feeling blue because my dog died yesterday
စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကို EDM အသုံးရဘယ်လိုပြောမလဲ
feeling blue
ဆိုပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလန်စီဂျင်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်လာခဲ့ကြရတာပါဒီစီစဉ်အစီအကိုတော့တနင်္ဂနွေနေ့မနက်ခင်းစီစဉ်မှာစောင့်မျှော်လည်လာနိုင်ပါတယ်ဒါ့အပြင် view website burmese.voanews.com မှာလည်းအားလုံးတစုတစည်းတည်းလည်လာနိုင်ပါတယ်အခုဆက်ပြီးတော့မြန်မာအစည်းအသုံးသက်ချက်ကိုထုတ်လင်းပါမယ်နိုင်ငံပိုင်မီဒီယာဆိုတာရှိတယ်မလားအစိုးရရဲ့ဝါရဖြန့်ချိရေးရန်တရားတက်တက်ပါပဲလားအစိုးရလျှို့ဝှက်ချက်ဥပဒေဆိုတာကိုရောဘယ်လိုအတိတ်ပဲဖွင့်ဆိုပြီးဘယ်လိုအခါမျိုးမှာတုံ့တင်ပါတယ်George Washington တက္ကသိုလ်လူလူဒီပလိုမစီနဲ့လူလူဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူးမီဒီယာဗမောက Janet Steele နဲ့ဦးကျော်ဆန္ဒကတွေ့ဆုံဆွေးနွေးထားပါတယ်ခင်ဗျာ
Janet ရဲ့ Indonesia အတွေ့အကြုံကိုကြောက်ပြီးမေးခွန်းတစ်ခုပြန်မေးချင်ပါတယ် Indonesia မှာလုတ်ခဲ့တော့ Janet ပြောတဲ့မီဒီယာအယူဆတွေကို Indonesia ဒေသခံသတင်းသမားတွေကဘယ်လိုတုံ့ပြန်ကြပါလဲသူလက်ခံကြပါလဲ
Generally, I mean, they're always interested, and I think having a healthy debate is always good. There's, I mean, that's to me how truth comes out, that nobody has a kind of monopoly on the truth. But,
okay, ye bu ya a pin no lak khan ja ba yi. Tu lo tait sai win ja ja ba yi. A pyu tbo ne a che tin swin nue de so ra kaung ne a lo ba. Jama pho ro a man tia so ra ai ga ni thwet paw la da ba be. A man tia so ra go be tu tu ti yak ka ma lo wa ji out tha lo ma ya ba. နိုင်ငံတကာသတင်းတောက်တွေဟာနောက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပေါ်မှာအထူးစိတ်ဝင်စားကြရည်လို့ကျွန်မထင်ပါတယ်။ဒါကတကယ်ဖြစ်နေတဲ့ကိစ္စပါ။တစ်ချိန်တည်းမှာပဲဒါဟာမြန်မာနိုင်ငံအဖို့ပြဿနာတရလည်းဖြစ်ပါတယ်။အဲ့မှာနေတဲ့လူတွေကတော့ဒါကိုလက်မခံခြင်းမဲ့နဲ့ဟေ့နေုံဒီကိစ္စကမင်းတို့ထင်နေတာထက်ရှုပ်ထွေးတယ်လို့ပြောကြပါလိမ့်မယ်။ကျွန်မနားလည်နိုင်ပါတယ်။ဒါပေမဲ့နိုင်ငံသားတွေဘက်ကလည်းသူတို့ရှုထောင့်ကိုပြောနိုင်တယ်ပြောစရာဖြစ်နေတယ်ဆိုတာကတော့အမှန်ပါ။ပြီးတော့ဒီလိုမျိုးအယူအဆရှိနေကြတာကလည်းအနောက်နိုင်ငံကလူတွေကြီးပဲမဟုတ်ပါဘူး။အာဆီယံကလူတွေပါဒီသဘောထားရှိကြပါတယ်။ကုလသမဂ္ဂအစီရင်ခံစာရေးတဲ့အထဲမှာခေါင်းဆောင်ကအင်ဒိုနီးရှားနိုင်ငံကရှေ့နေကျုပ်ဟောင်းမာဇူကီဒါရူစမန်ဖြစ်ပါတယ်။သူကဆွာတိုလက်ထက်မှာကြီးပြင်းလာခဲ့သူဖြစ်ပါတယ်။ရှေ့ဆိုးရလက်အောက်အခြေအနေတွေစစ်တပ်ကြီးစိုးမှုနဲ့အရက်သားအစိုးရကြားဘလို့ထိမ့်ညှိရမယ်လူလူနဲ့ဘလို့ညှိရတယ်ဆိုတာသူနားလဲပါတယ်။ ဒီမှာအမေရိကန်မှာလည်းကျမတို့ပေါ်လူတွေဝေဖန်ဖို့လမ်းဖွင့်ပေးရပါတယ်။လူတွေရဲ့ဝေဖန်တဲ့အချိန်ကျမတို့လိုင်းနာလက်ခံရမယ့်အခြေအနေတွေလည်းရှိပါတယ
်။သဘောတရားမိကွန်းတစ်ခုမိကျင်ပါသေးတယ်။ဓမ္မတိခံကြရတဲ့ဆွဲကိစ္စပါ။တနည်းအားဖြင့်ပုဂ္ဂိုလ်ဆွဲလူမျိုးဆွဲတွေကင်းရမယ်ဆွဲကိစ္စ။ဂျာနယ်လစ်ဟာဒီလိုအစွဲမျိုးကင်းနိုင်တယ်လို့ထင်ပါသလား။ဂျာနယ်လစ်ဟာ objective ဖြစ်တယ်ပေါ့ဒီနည်းပြောရင်။ဂျာနယ်လစ်ဟာ objective ဖြစ်တယ်လို့ယူဆပါသလား
။ That's such a complicated question because I think as human beings it's impossible for any of us to be completely objective. But that doesn't mean that we can't follow a set of guidelines, a set of rules to be fair.To verify what we report, to try to consider other points of view, to try to recognize.
ဒါကတိကတမေကွန်းမှာလူသားတယောက်ဟာဘယ်ကိစ္စမှာပဲဖြစ်ဖြစ်ဓမ္မဋိဌာန်ကြောက်ဖို့လုံးဝအုတ်တုံအစွဲကင်းဖို့ဆိုတာမဖြစ်နိုင်ပါဘူးဒီလိုမျိုးမဖြစ်နိုင်ဘူးလို့ဆိုလိုက်လို့လဲကျမတို့ journalist တွေအနေနဲ့ချမှတ်ထားတဲ့စီမင်းစီကံတွေလမ်းညွှန်မှုတွေအတိုင်းမလိုက်နာနိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးမျှတမှုရှိဖို့တင်ပြမဲ့သတင်းကိုမှန်မှန်စီစစ်ဖို့ကိုယ့်ဘက်ကအမြင်တစ်ခုတည်းမဟုတ်ဘဲနဲ့တခြားဘက်ကအမြင်တွေကိုထည့်သွင်းစဉ်းစားဖို့ဒီလိုမျိုးစီးမျဉ်းတွေကိုလိုက်နာဖို့ဖြစ်နိုင်ပါတယ်။ကျွန်မအမြင်မှာတော့ journalism ဆိုတာ discipline of verification အမှားတန်ကိုစီစစ်ရတဲ့ဘာသာရပ်ပဲဖြစ်ပါတယ်။ကိုယ်တင်ပြရမယ့်သတင်းကို publish မလုပ်ခင်မှာမှန်ကန်ကြောင်းအတည်ပြုစီစစ်ရတာက verify လုပ်ရတာဓမ္မထိတ်တန်ကြမကြဆိုတဲ့ objectivity ထက်ပိုပြီးတော့အရေးကြီးပါတယ်။ဓမ္မထိတ်တန်ကြရမယ်ဆိုတာကတော့မဖြစ်နိုင်ဘူးထင်ပါတယ်။အဲ့ဒါကအမတန်ကောင်းမြတ်တဲ့ညွှန်မှန်းချက်တည်းရဲ့ပါ။အဲ့ဒီညွှန်မှန်းချက်ရနိုင်အောင်လို့တော့အားစိုက်ထုတ်တင်ပါလေ။ဒီဘက်ပေါင်းဆောင်ရဲ့အမြင်တွေကိုစဉ်းစားရမှာပါ။လူများစုမကြိုက်တဲ့လူနည်းစုရဲ့အမြင်ဖြစ်ပါစေ။ထဲ့သွင်းစဉ်းစားရမှာဖြစ်ပါလေ
။နောက်တစ်ခုကနိုင်ငံပိုင်မီဒီယာကိစ္စဖြစ်ပါလေ။အမေရိကမှာဆိုရင် VOA လို့နိုင်ငံပိုင်မီဒီယာတွေရှိပါလေ။အမေခုကင်းသော Independent Media လို့တော့ခေါ်နိုင်ပါလား။တချို့က state owned media ဆိုတာဟာအစွဲဝါဒဖြန့်ချီရန်နေရလို့ပြောနေကြတာရှိပါတယ
် Well I hope we don't have that I mean we don't have state owned propaganda here like RT in Russia we do not have that
Tomorrow စီမှာအဲ့လိုမျိုးမရှိဘူးလို့မျှော်လင့်ပါတယ်ရှင်မရှိပါဘူးနိုင်ငံပိုင်ဝါဒဖြန့်ချီရေးမျိုးလိုမျိုးရုရှားက RT လိုမျိုးမရှိပါဘူး Tomorrow စီက public media အများပြည်သူဆိုင်ရာ media ရှိပါတယ်ကော်မတီလွတ်တော်ကငွေကြေးထောက်ပံ့ပါတယ်။ဒါမဲ့လည်းအများပြည်သူဆိုင်ရာအတန်လွင့် corporation corporation of public broadcast ကတစ်စင်အမေကိုကင်းရှင်းအောင်ထိန်းသိမ်းထားပါတယ်။ National Public Radio NPR ကိုနားထောင်ရင်ဒါမှမဟုတ် public television ကိုကြည့်ရင် corporation for public broadcast ကတစ်စင်ဒီအစိုးရကထောက်ပံ့တာဖြစ်ပြီးတော့စီးပွားဖြစ် commercial media နဲ့မတူပါဘူး။ commercial media တွေမတင်ပြနေတဲ့ကိစ္စတွေကိုလွတ်လွတ်လပ်လပ်တင်ပြနိုင်ပါတယ်။ဆိုကြပါစို့ကော်မရှယ်မီဒီယာတွေက Kim Kardashian လိုမျိုးအရန်ကြော်ကြားတဲ့ TV မင်းသမီးတွေအကြောင်းပို့ပြီးတော့တင်ပြကြတာရှိပေမဲ့နိုင်ငံပိုင်မီဒီယာတွေကတော့ပို့ပြီးတော့အရေးကြီးတဲ့လူမှုအရေးကိစ္စတွေကိုရေးသားတင်ပြနိုင်ပါတယ်။ဒါကလွတ်လပ်မှုရှိသောအထောက်ပံ့ခံ Public Media ရှိဖို့လိုအပ်တယ်ဆိုတဲ့အချက်တစ်ရပ်ပါ။အစိုးရဝါဒဖြန့်ချီရေးနဲ့မတူပါဘူး
။ဒါပေမဲ့ Janet ဆွတ်တော်အမတ်တချို့ကဒီမှာနိုင်ငံရေးသမားတချို့လည်းရှိပါသေးတယ်အဲ့လို VOA ဟာအမေရိကန်ရဲ့အကျိုးစီးပွားကိုဘလော့ဖော်ဆောင်နေတယ်လေဘလော့ဖော်ဆောင်တယ်လေလို့မေးတာမကြခဏကြားပါတယ်ဘာသာချင်းချင်းရန်တရားမဟုတ်ဘူးဆိုရင်သူတို့ကဘာကြောင့်ဒီလိုမေးကြတာလဲ
Well you're right about that that there are certain politicians including some people even think that President Trump would like to see Voice of America be more of a propaganda operation and people like me absolutely
ဟုတ်ကဲ့ဒီကိစ္စချင်းပြောတာမှန်ပါတယ် VOA ကအစိုးရအတွက်ဝါဒဖြန့်နာမြင်ကျင်တဲ့နိုင်ငံရေးသမားတချို့ရှိပါတယ်။သမားထက်မှာဒီလိုမျိုးဖြစ်စေချင်တာပါ။ကျမတို့လိုလူတွေကဒါကိုလုံးဝဆန့်ကျင်ပါတယ်။ဒါကလုံးဝမှားရင်ပါတယ်။အမေရိကန်အစိုးရရဲ့ဝါဒဖြန့်ချီမဟုတ်တဲ့အတွက်လဲ Voice of America ကိုကမ္ဘာတစ်လွှာကတံပိုးထားကြတာပါ။ VOA ကအမေရိကန်ပြည်အစိုးရကိုဝေဖန်ရမယ့်ကိစ္စတွေကိုလည်းထုတ်လွှင့်နေပါတယ်။သမားထက်နဲ့ပတ်သက်ပြီးတော့လည်းဒီလိုပဲလွှင့်ပါတယ
်။ဥပမာကျွန်တော်တို့ VOA ဆိုရင်ကျွန်တော်စီမှာ editorial ဆိုတဲ့အစိုးရအဘော်ကိုစနေတနေ့ငယ်လွယ်ပြီးတော့နေ့တိုင်းထုတ်လွှင့်ရပါတယ်ကျွန်တော်ကတော့ဒါဟာအမေရိကန်အစိုးရအဘော်သာဖြစ်ပါတယ် VOA အဘော်မဟုတ်ဘူးဆိုတာကိုနောက်ဆုံးမှပြန်ပြောပါတယ် disclaimer လုပ်တယ်ဒါပေမဲ့လို့အဲ့လိုအစိုးရသဘောထားတွေထက်သွင်းရတာကိုအစိုးရဝါဒဖြန့်ချီရေးပဲလို့ပြည်သက်တွေကထင်နိုင်ကြအကြောင်းမရှိဘူးလို့ထင်ပါသလ
ား I actually don't think that that's true and in fact when I heard the director of Voice of America she made a veryinteresting point when she said
tomorrow အဲ့လိုမျိုးထင်ရှားတာမှန်မှန်ဘူးလို့ထင်ပါတယ် view ရဲ့ညံ့ကြရေးမှုကရှင်းလင်းပြောထားတာကျွန်မကြားရပါတယ်ဒါစိတ်ဝင်စားစရာကောင်းတဲ့အချက်ပါဒီ Washington မှာဆိုရင် Washington Post သတင်းစာဆိုတာရှိပါတယ်တစ်ခါတစ်ခါအဲ့မှာ China Daily ဆိုတဲ့အချက်ပေါ်ပါပါတယ် တရုတ်ဆိုရရဲ့ဇယိမ့်နဲ့ထည့်သွင်းတာဖြစ်ပါတယ်။အဲ့ဒါကိုဘယ်သူမှမဖတ်ကြပါဘူး။အဲ့ဒါကတရုတ်ဆိုရရဲ့ဝါရဖြန့်ချင်မှုဆိုတာလူတိုင်းသိပါတယ်။ကမ္ဘာတစ်ဝန်းကပြည်သက်တွေသွားရှင်နေလဲသိကြပါတယ်။မြန်မာပြည်မှာဆိုရင်လဲ VOE ဟာလူကြိုက်အများဆုံးစီရင်နံပါတ်9မှာရှိနေတာပါ။ VOE ကအစိုးရဝါရဖြန့်ချင်မှုမဟုတ်ဘူးဆိုတာလူတွေသိကြပါတယ်။တကယ်လို့သာ VOE ကအစိုးရဝါရဖြန့်ရန်တရားတရားဖြစ်လာခဲ့ရင်ဒါကအမတန်ဆိုးရွားသွားပါပြီ။ကျွန်မထောက်ခံမှာမဟုတ်တော့ပါဘူး။လက်မခံတော့ပါဘူးရှင့်။
အခုမြန်မာနိုင်ငံမှာလောလောဆယ်ပြဿနာတစ်ခုကတော့ Janet Official Secret Act လို့ခေါ်တဲ့အစိုးရရှိဝဲချက်ဥပဒေပဲဖြစ်ပါတယ်
terrible you know we had that in Malaysia too and it's a you know this is a British colonial law to keep the local population under control and soindependent democratic Myanmar in my view there is no place for an official secrets act just as
အမတန်ကိုဆိုးရွားပါတယ်ဆိုးပါတယ်အလွန်မဲကိုဆိုးရွားတာပါမလေးရှားမှာလည်းအဲ့ဒါရှိခဲ့ပါတယ်ဒါကဒေသခံပြည်သူလူထုကိုထိန်းချုပ်ဖို့လုပ်ခဲ့တဲ့ဗြိတိသကိုလိုနီခေတ်ဥပဒေဖြစ်ပါတယ်လွတ်လပ်တဲ့မြန်မာနိုင်ငံကဒီဥပဒေရှိဖို့မလိုအပ်ဘူးလို့ကျွန်မထင်ပါတယ်မလေးရှားမှာလည်းမလိုအပ်ပါဘူးမှားရွေးတဲ့ကိစ္စပါနိုင်ငံတော်လှုပ်ဝက်ချက်ဆိုတာကိုလည်းအတိအပယ်ဖွင့်တဲ့နေရာမှာအစိုးရကလူထုကိုမသိစေချင်တဲ့အခါမှာလုပ်တတ်ပါတယ်မမှန်ကန်ပါဘူး
ဒါပေမဲ့အမေရိကန်မှာလည်းပဲ leak of classified documents ဆိုတာရှိရမှုလားလူဝဲချက်ပေါက်ကြတဲ့အတွက်ဆိုပြီးတော့ FBI ကပဲစစ်ဆေးအရေးယူရတာလေမကြာခဏကြားနေရပါတယ
် All right if someone leaks something that really is a threat to national security that is classified information yeah that is wrong but on the other hand the definition of what actually is a violation of national security interests
oh mamai အမျိုးသားလုံခြုံရေးကိုချိန်ချောက်နိုင်တဲ့လှုပ်ဝဲ classify အထောက်အထားအချက်လက်ဆိုရင်တော့ဒါကိုပေါက်ကြားစေတာဒါကမှားရင်းပါလေဒါမဲ့လည်းတစ်ဖက်မှာအမျိုးသားလုံခြုံရေးချိုးဖောက်မှု violation of national security ဆိုတာဘာလဲဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကတိတ်ကိုရှင်းလင်းပြပြပြင်းဖြစ်ဖို့လိုပါတယ်မလေးရှားမှာနမူနာတစ်ခုပြောရရင်ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်အစိုးရဟောင်းလက်ထက်တုန်းကလွတ်တော်မှာဆွေးနွေးတဲ့ဥပဒေကြမ်းကိစ္စကိုအစိုးရလှုပ်ဝက်ချက်လို့သတ်မှတ်ထားပါတယ်။ဒါကအထိပ္ပယ်မရှိပါဘူး။ဒါကလူမှုစီးပွားရေးကိစ္စပါ။သူတို့သတ်မှတ်ချက်အရဆိုရင်နိုင်ငံတော်ဘတ်ဂျက်ကိုလွတ်တော်မှာမဆွေးနွေးခင်လူမှုသိခွင့်မရှိပါဘူး။ဒါရီဟာ Officer Secret ရဲ့အထိပ္ပယ်ဖွင့်ဆိုချက်ပါပဲ။တကယ်လှုပ်ဝက်တဲ့စီးရေးအထောက်အထားအချက်လက်တွေကို Officer Secret လို့သတ်မှတ်တာနဲ့မတူပါဘူး။ဒါအမြဲတမ်းအခြေချင်းဖြစ်ရတဲ့ကိစ္စပါ။ဒီအမေရိကန်မှာလည်းဒီလိုမျိုးဖြစ်တတ်ပါတယ်ဒီကိစ္စကလူထုသားမှဆွေးနွေးရမယ့်ကိစ္စအစစ်အမှန်ပါအရေးကောင်းဆိုးရွားနေပြည်သူလူထုကညှိနှိုင်းဆွေးနွေးကြရမှာဖြစ်ပါတယ်စစ်တပ်တစ်ခုတည်းကဆုံးဖြတ်တတ်မှတ်ရမယ့်ကိစ္စမဟုတ်ပါဘူ
းနောက်ဆုံးနေ့ကျင်နာဂျန်နက်ခင်ကမြန်မာပြည်မှာသတင်းနောက်နှစ်ယောက်မကြာခင်ကထောင်နာ9နှစ်စီပြည်တံချမှတ်ခံရတာကြာပြီဖြစ်ပါလိမ့်မယ်ဒီဘောမှာဂျန်နက်ရဲ့သဘောထားကိုကြားချင်ပါတယ
် My personal opinion about this is that no journalist should ever be jailed for doing his or her job.Ever. If a journalist steals a chicken, yes, that's a crime. But if a journalist is reporting and doing his job, her job, that is the criminalization of journalism.
ဒီမှာတူးချင်းရဲ့အမြင်မှာတော့ဘယ်သတင်းတောက်ကမှသတင်းအလုပ်လုပ်တယ်ဆိုပြီးတော့ဘယ်တော့မှထောက်မချတင်မအောင်ဘယ်တော့မှမလုပ်တင်မအောင် journalist ကခုံးမှုကျူးလွန်နေဆိုရင်တော့ဒါကတော့ရာဇဝတ်မှုပါဒါမဲ့လည်းသတင်းတောက်တစ်ယောက်ကသတင်းရေးတယ်သူ့ရဲ့အလုပ်ကိုလုပ်တယ် journalism ကိုရာဇဝတ်မှုလုပ်ပစ်တာမှားရွေးပါတယ်ဒီသတင်းတောက်နှစ်ယောက်ပေါ်မှာပြစ်ဒဏ်ချထားတာကိုအထက်တရားရုံးရောက်ရင်ပယ်ဖြတ်ပေးလိုက်မယ်လို့အထူးပဲမျှော်လင့်ပါတယ်ရှင
့်။ဒီထက်ဆန်တော်စီစဉ်တင်ဆက်တဲ့မြမအရေးသုံးချက်ကိုနားဆင်ကြကြတာပါ။အခုတော့သူယုံကြည်ရာစီစဉ်လှည့်ကြပါပြီ။ခုတစ်ပတ်စီစဉ်မှာတော့အမေရိကန်ပြည်ထောင်စုရဲ့ပညာသင်ဆုအစီအစဉ်နဲ့အမေရိကန်ယူနီဗာစီတီမှာပညာရေးမူဝါဒအထူးပြုဘာသာရပ်နဲ့မဟာဘွဲ့တယောက်တင်ယူနေတဲ့မတ်ဖြူစင်တက်နိုင်ကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တက်ဆက်ထားပါတယ်ခင်ဗျာ
။အားလုံးလည်းလာပါရှင်။ကျမခုလို့သူယုံကြည်ရခန်းကန်တာမှာကျမတင်ပို့ထားရတဲ့ဆောင်ပုလေး၃ခုကိုမျှဝေခွင့်ရတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။ကျမခုလို့ကျမရဲ့ email ချက် email ကိုတကယ်ဖြစ်လာဖို့အတွက်ကျမကိုတွန်းအားပေးခဲ့တဲ့ဆောင်ပု၃ခုကတော့နံပါတ်၁ကအိမ်မက်တီမက်ပါဆိုတဲ့ဆောင်ပုပါ drink big ပေါ့နော်ကျမတာနှုံးကလေးခုနှစ်နှစ်ကကျမပွေရပြီးတော့ဒီတိုင်းမနေခဲ့မယ်ဆိုလို့ရှိရင်ဒီအိမ်မက်ကိုအကောင့်ထဲပေါ်လာနိုင်စရာအကြောင်းမရှိပါဘူးအဲဒီတော့ကျမဒီအိမ်မက်မက်တာဒီအရန်ကိုဟိုမယူရေးဆန်တာပေါ့နော်ကျမလိုတာမန်မင်ကလေးတရားတာမန်အရေးချင်းတာမန်မိသားစုအခြေအနေပဲရှိတဲ့လူတယောက်အနေနဲ့ကတော့ဒီလိုမျိုးကဘာအစင်တန်းမိတက္ကသိုလ်တစ်ခုခုမှာပညာသင်ယူဖို့ဆိုတာကတော့ ရန်မဖြစ်နိုင်တဲ့အိမ်မက်တစ်ခုပါကျွန်မကိုကျွန်မအပေါင်းအသင်းမိတ်ဆွေပတ်ဝန်းကျင်ကတော့သူမဖြစ်နိုင်ဘူးဆိုတာသိသွားတဲ့တနေ့မှလက်လျှော့သွားလိမ့်မယ်ဆိုပြီးတော့ထင်ကြီးပြီးခဲ့ကြပါတယ်တကယ်လေဒီဖြစ်နိုင်လာခဲ့တဲ့ခုနှစ်တက္ကလာမှာကျွန်မမှာစိတ်တကြစရာတွေစိတ်အားငယ်စရာတွေကြုံခဲ့ရပါတယ်အလုံးမကြုံခဲ့တဲ့တစ်ခါကြုံခဲ့တဲ့အချိန်တစ်ခါတလေမှာကျွန်မပေါ်တော့ဒီတကယ်ကိုအော်အမြောက်အရှုံးပေးပြီးတော့ထွက်ပြေးခြင်းစိတ်တွေလေးရှိခဲ့ပါတယ်ရှင်အလိုမျိုးဖြစ်ခဲ့ဖြစ်လာတဲ့ချိန်တိုင်းမှာကျွန်မဘာလို့ဘာနဲ့အတင်းလဲဆိုလို့ရှိရင်လူဆိုတာလူရည်လို့ဖြစ်လာလို့ရှိရင်ကြိုးစားရမယ်ကိုယ်ရည်မဲ့ချက်အိမ်မဲ့ဖြစ်တာဖြစ်လာအောင်မြင်တာမအောင်မြင်တာဒီဒါကံတရားရဲ့အလို့ကိုကြိုးစားကိုကြိုးစားနေဖို့ဒီဒါအဓိကဆိုပြီးတော့ကျွန်မကိုကျွန်မအတင်းပြီးတော့ဆက်ပြီးရောက်ကြိုးပန်းခဲ့ပါတယ်ဒုတိယတစ်ခုကတော့confidence လို့ခေါ်တဲ့စောင်ဘုတ်တစ်ခုပါမိမိကိုယ်ကိုမိမိယုံကြည်ပါဆိုတဲ့စောင်ဘုတ်တစ်ခုပါရှင်။ဒီစောင်ဘုတ်ကအရင်အရေးကြီးပါတယ်။ကျမဒီ scholarship မရခင်ကျမရှေ့မှာ application နဲ့အများကြီးကျမကြိုးစားခဲ့ပါတယ် try ခဲ့ပါတယ်။အဲ့လိုမျိုး training တောက်လျှောက်မှာကျမတို့အစင်ပေါင်းမြောက်များစွာဖြတ်တန်းရပါတယ်။ဥပမာအားဖြင့်ကျမတို့ essay ရေးရတယ်ကျမတို့ interview တွေဝင်ရတယ်။အဲ့လိုမျိုးအချိန်တွေတိုင်းအချိန်တွေမှာကျမကတစ်ခါတလေပြောလိုက်တာမှန်ရင်လားငါရဲ့ SC ရလူကြီးဆရာများဖြစ်နေမလားငါရဲ့ idea တွေကတော့မကြောက်လားဆိုပြီးတော့တခါတလေကိုယ့်ရဲ့ကိုယ့်ဟာနဲ့ကိုယုံကြည်ကင်းမဲ့တဲ့အချိန်တွေရှိခဲ့ပါတယ်အဲ့လိုအချိန်တိုင်းမှာတခါကျွန်မဘလို့ပြန်ပြီးတော့ပြန်အတင်းလဲဆိုတော့ငါကိုယ်ကဒါမိမိကိုငါကိုယ်ကဒါမယုံကြည်ဘူးဆိုလို့ရှိရင်ဘသူကငါ့ကိုလာယုံကြည်မလဲအဲ့တော့မိမိကိုမိမိအရင်ယုံကြည်ရမယ်ငါကငါယုံကြည်မှဒါတခြားလူတွေကငါယုံကြည်လာတာအောင်သိစေဆောင်နိုင်မယ်ပြောပြနိုင်မယ်ဆိုပြီးတော့ကိုယ့်ကိုပြန်ပြီးတော့ယုံကြည်မှုပြန်ဖြေရပါတယ်အဲ့ဒါတကယ်ရည်ကြီးပါတယ်မိမိကိုမိမိယုံကြည်မှဒါဒီလိုမျိုးအစင်းတွေကိုကျမတို့အောင်မြင်နဲ့ဖြတ်ကျော်နိုင်မှာဖြစ်ပါတယ်ရှင်နောက်ဆုံးတစ်ချက်ကတော့တိခတ်မှုဆိုတဲ့ရည်ချင်းပါတိခတ်မှုဆိုရဲအေးချအရန်ကိုအရေးပါပါတယ်ရှင်။ကျမတို့ကျမဒီကြိုးစားလာခဲ့တဲ့ဒီခုနှစ်တာကာလပတ်လုံးမှာကျမမှာအခက်ခဲတွေဗိမာန်စင်မှုတွေဒါစီအများကြီးကျော်ဖြစ်ရပါတယ်။အဲ့လိုအချိန်တိုင်းမှာကျမဘလို့ခွန်နဲ့ကိုပြန်ပြီးတော့အတင်းနေဆိုလို့ရှိရင်အရင်မဲ့ချက်ပန်းနဲ့လျှောက်တဲ့လမ်းမှာဘလို့မျိုးဒါစီလာလာငါကြိုးစားပြီးတိခတ်ပြီးတော့တစ်ဆိုင်မမက်ကြိုးစားမယ်ဆိုပြီးကျမကပြန်အတင်းပြီးတော့တိခတ်ရင်းနဲ့ပဲရာတိုင်းကိုကျမကျော်ဖြစ်နိုင်ခဲ့ပါတယ်။ဒီစောင်ဘုတ်သုံးခုကကျမဒီလိုမျိုးကျမရည်မဲ့ချက်အကောင့်တွေပေါ်လာနိုင်အောင်တကယ်ကိုအားပြေကူညီပေးခဲ့တဲ့စောင်ဘုတ်သုံးခုပါရှင်ခုလိုမျှဝေခွင့်ရတဲ့အတွက်ကြောင့်ချစ်ပုံများတဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးကြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အစီအစဉ်ကိုနားဆင်ကြရတာပါဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ကြာသပတေးမနက်ပိုင်းဒီမှာနားဆင်နိုင်ပါတယ် VOE ကဆက်လက်အသံလွှင့်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဖွံ့ဖြိုးတဲ့နိုင်ငံအများပြားမှာဒီမိုကရေစီကျဆင်းနေပါလေ။ဘာကြောင့်လဲဆိုရင်ဒီမိုကရေစီနိုင်ငံရေးဓလိထုံးကားဖို့အတွက်ရှင်သန်တက်ကြွတဲ့ရက်ဖက်လူအဖွဲ့အစည်းနဲ့လွတ်လပ်တဲ့မီဒီယာကအစိုးရဖွဲ့စည်းနဲ့အရာရှိတွေနဲ့ရက်သားတွေကိုမှန်မှန်ကန်ကန်အသိပေးနိုင်ဖို့လိုအပ်လို့ပဲဖြစ်ပါလေ။ဒါမှသာနိုင်ငံသားတွေအနေနဲ့အစိုးရရဲ့လူမှုဆိုင်ရာမူဝါဒတွေပေါ်မှာလွတ်လွတ်လပ်လပ်ဩဇာတည်ရောက်မှုရှိနေမှာဖြစ်ပါလေ။ဒါပေမဲ့သတင်းချက်လက်တွေလွတ်လပ်စွာစီးမျောတာကိုလည်းအာဏာပြသူတွေအာဏာရှင်လောင်းတွေကမနှိမ့်ညွတ်ကြပါဘူး။ဒါကြောင့်ရာစုသစ်ကူးပြောင်းလာခြင်းကလေးကဤပညာဆိုင်ရာတိုးတက်မှုတွေအများကြီးရှိလာခဲ့ပေမဲ့သတင်းအချက်လက်ရယူပိုင်ခွင့်အင်တာနက်ဆက်သွယ်ခွင့်တယ်လီဖုန်းဒီဂျစ်တယ်မီဒီယာတွေအပါအဝင်သတင်းအချက်လက်နယ်ပယ်မှာလူဖွဲ့စည်းပါဝင်ပိုင်ခွင့်တို့ဟာမွန်းကျက်နေပါလေမကြသေးမီနှစ်တွေအတွင်းမှာဆိုရင်ဒါဇင်နဲ့ချီတဲ့အစိုးရတွေဟာအရက်ဖက်အဖွဲ့အစည်းတွေမှတ်ပုံတင်ခွင့်လွတ်လပ်စွာလှုပ်ရှားခွင့်ပြပထောက်ပံ့ရေးလက်ခံခွင့်စတာတွေရော့ပါလာစေမဲ့တင်းကျက်တဲ့စီးနင်းဥပဒေတွေပြဋ္ဌာန်းခဲ့ကြပါလေတစ်ချိန်တည်းမှာပဲပုံနှိပ်အတန်လွင့်ဒီဂျစ်တယ်သတင်းထုတ်လွှင့်မှုတွေသတင်းလွှင့်မှုထုတ်ဝေခွင့်တွေကိုပိတ်ပင်ကတ်တတ်တာတွေသတင်းတောက်တွေကို နောက်ဆက်တိုက်ခိုက်ဖမ်းဆီးတာတပ်ပစ်တာတွေတောင်ပြုလုပ်ခဲ့ကြပါတယ် Freedom House မှာဖော်ပြထားသလိုလူဦးရေရဲ့73ရာခိုင်နှုန်းလောက်သာသတင်းလွတ်လပ်ခွင့်ကိုရရှိခံစားနိုင်နေဆိုတာအမှန်ပဲဖြစ်ပါတယ်နိုင်ငံရေးသတင်းတွေကိုပြက်ပြက်သားသားတင်ပြနိုင်တဲ့သတင်းတော့တည်းရဲ့လူညုံရေးကိုအာမခံနိုင်တဲ့သတင်းမီဒီယာပေါ်အစိုးရရဲ့ဝန်ဆက်မှုမရှိတဲ့လောက်နေပါတဲ့ပြီးတော့ဥပဒေရေးစည်းဝေးရေးဖိအားကနေလွတ်မြောက်တဲ့လွတ်လပ်သောသတင်းမီဒီယာအခြေအနေ Free Press ကိုကမ္ဘာလူထုအများစုကြီးကမခံစားမရရှိနိုင်ကြပါဘူးအလားတူစွာပဲကမ္ဘာလူဦးရေ69ရာခိုင်နှုန်းလောက်နေနေကြတဲ့တိုင်းပြည်တွေမှာအစိုးရကိုစစ်တပ်ကိုအုပ်စိုးသူမိသားစုကိုအင်တာနက်ပေါ်ကနေဝေဖန်ခွင့်မရှိကြပါဘူးဒါကြောင့် USAID ခေါ် American ပြည်တော်စုနိုင်ငံတကာဖွံ့ဖြိုးရေး Agency ကနိုင်ငံ20ကျော်မှာအရက်ဖက်အဖွဲ့အစည်းရှင်တန်းစီမဲ့တရားဥပဒေထုံးကားကြီးထွားစေရေးအတွက်ကူညီနေပါတယ်။နိုင်ငံပေါင်း28နိုင်ငံမှာကြီးထွားလာနေတဲ့ဖိနှိပ်ချုပ်ချယ်မှုတက်ဖြစ်ရေးအရက်ဖက်နယ်ပယ်ချဲ့တွင်ရေးအရက်ဖက်အဖွဲ့အစည်းခိုင်မာရေးအလုံတမားအခွင့်အရေးနဲ့တရားမျှတမှုရရှိရေးတို့အတွက်ဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေပါတယ်။အရက်ဖက်အဖွဲ့အစည်းတွေလွတ်လပ်တဲ့မီဒီယာအဖွဲ့အစည်းတွေကိုလမ်းညွှန်မှုပစ္စည်းကိရိယာဤပညာထောက်ပံ့ပေးပြီးတရင်ဤပညာစွမ်းရည်နဲ့အွန်လိုင်းလုံခြုံမှုကာကွယ်နိုင်အောင်ကူညီဆောင်ရွက်ပေးနေပါတယ်။စွန်စားရမှုကကြီးမားပါတယ်။တချို့နိုင်ငံတွေမှာဆိုရင်အရက်ဖက်အဖွဲ့အစည်းနဲ့မီဒီယာတီးတာအာဏာကိုထိန်းခုတ်စောင့်ကြည့်တဲ့အဆောက်အအုံဖြစ်ပါတယ်။ USAID အစီအစဉ်တွေကတဆင့်ဒီအဆောက်အအုံတွေကိုဆက်လက်လေပတ်နိုင်ခွင့်ရအောင်အမေရိကန်အစိုးရကဆောင်ရွက်နေကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ကြည့်ပါလိမ့်။
ခုနောက်ဆက်ငယ်ကြတာကအမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင်းအတည်ပြုရပါတယ်။ကျွန်တော်တို့အခုထုတ်လွှင့်ခဲ့တဲ့တနားရီကြအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသားကပြောပြပါမယ်ခင်ဗျာ
။ဒီပြင်တရင်မထဲတောင်မင်းမြောက်ကိုရီးယားခေါင်းဆောင်နှုတ်ရထည်ကြီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကအရေးပါတဲ့သတိထံချမှတ်မှုတွေကိုအမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကြိုဆိုလိုက်ပါတယ်။ကိုရီးယားနိုင်ငံခေါင်းဆောင်တွေကြားရရှိခဲ့တဲ့ပြည်ပြစ်ဆုံးတဲ့သဘောတူညီချက်အရအမေရိကန်ပြည်ထောင်စုဘက်ကတူညီရအတိုင်းအတာနဲ့လှုပ်ဆောင်ပေးမယ်ဆိုရင်သူတို့ဘက်ကလည်းလက်နက်ဆိုင်ရာလုပ်ငန်းတွေကိုဖျက်သိမ်းပေးမှာဖြစ်တယ်လို့မြောက်ကိုရီးယားကကြေညာခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကိုလည်းပဲရှေ့သတင်းမထက်နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာသူနဲ့တွေ့ဆုံဖို့ဖိတ်ကြားခဲ့တယ်လို့ဆိုပါတယ်။ဒါပြင်ဩစတြီးယားနိုင်ငံမှာမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်နဲ့တက်နိုင်သမျှအစောဆုံးတွေ့ဆုံဖို့မြောက်ကိုရီးယားကိုယ်စားလှယ်တွေကဖိတ်ကြားခဲ့တယ်လို့ပြောပါတယ်။မြောက်ကိုရီးယားသူ့ရဲ့ယုံပြောင်းတပေါင်းဖို့ပိတ်ပစ်ဖို့နဲ့ဒုံးကျည်အင်ဂျင်စံတပ်စခန်းနဲ့ပြည်စင်ကိုနိုင်ငံသားကျောင်းရင်သူတွေရှေ့မှောက်မှာအပြည့်နိုင်ပိတ်ပြင်မယ်လို့လည်းကတိပြုခဲ့တယ်လို့ဆိုပါတယ် ISN အယ်ကယာတို့လိုဂျမ်ဖက်အဖွဲ့တွေအပေါ်ထိုးစစ်ကြီးတွေဆင်နွှဲပြီးသူတို့စီကနိုင်ငံတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီမဲ့အဲ့ဒီဂျမ်ဖက်အဖွဲ့တွေရဲ့ကွန်ရက်ဟာပုံမူကြီးထွက်လာနေတယ်လို့အဂျမ်ဖက်တမန်တိုက်ဖြည့်ရေးအမေရိကန်ရဲ့စီကပြောကြားလိုက်ပါတယ် ISL ကယာနဲ့သူတို့ရဲ့အဆက်အနွယ်တွေဟာပြတ်သားကျန်ခံပြီးအခြေအနေလိုက်ပြောင်းလဲလှုပ်ဆောင်နေတာတွေ့ရတယ်လို့အကြံဖတ်မှုတံပြန်တက်ဖြည့်ရဲ့အမေရိကန်ပူပေါင်းဆောင်ရွက်ရေးအရာရှိနာဒင်ဆာလီကဗိုလ်ထုနေမှာပြောကြားလိုက်တာပါဒီအကြံဖတ်သမားတွေဟာအီရတ်၊ဆီးရီးယား၊ဆိုမားလီးယားနဲ့တခြားနေရာအနှံ့မှာအချိန်မြင့်လာတဲ့တံပြန်တက်ခတ်မှုတွေကိုခုခံနိုင်အောင်လိုက်လျောညီထွေလှုပ်ထားကြတယ်လို့ဆိုပါတယ်2019အကြံဖတ်တက်ဖြည့်ရေးတိုင်ဖြတ်မှုကြောင့်သေဆုံးသူအရေအတွက်ရောပါသွားခဲ့ပြီမဲ့အီရန်နိုင်ငံဟာကမ္ဘာတစ်ဖက်မှာအကြမ်းဖက်မှုတွေကိုအပြင်းနေစေဖြစ်တယ်လို့ဆက်လေးကပြောပါတယ
်။ခုဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြပေးသွားတာပါ။ဒီနေ့မနက်ခင်းအတန်ဆွင့်အစီအစဉ်တွေထုတ်လို့ရမှုကဒေါခင်မျိုးသက်ပါ၊တန်ဖန်းအင်ဂျင်နီယာကဂျွန်အလီဆန်ဖြစ်ပါတယ်။ဒီမှာပိုင်းရဲ့ဂျာတာပရိညက်နေပဲအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25ရိုးကနေဖမ်းယူနားဆင်နိုင်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဗီဒီယိုတို့တော့ရှင်များနဲ့တော့မြန်မာနိုင်ငံသူနိုင်ငံသားအားလုံးပိုဆင်းနေကြပါကျမ်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါ
This program has come to you from the Voice of America, Washington.